Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ28ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တနင်္ဂနွေနေ့ညအတွက်အစီအစဉ်မှုကကျမစုမုံပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါကျူပါကောင်းဆောင်ဟာဖေဒဲကက်စထရိုကွယ်လွန်ခဲ့ရမှုအပေါ်ကမ္ဘာကောင်းဆောင်ရဲ့တုံ့ပြန်မှုတွေတဲမှာတော့ဝန်းနေမှုတွေရောဝေဖန်တန်တွေရောရှိနေပါတယ်အမေရိကန်ပြည်ထောင်စုအတွင်းကဘလီဝစ်ပြူအကြောင်းနဲ့ချင်းချောက်စာတွေလက်ခံရရှိခဲ့တာကြောင့်လုံခြုံရေးတိုးပြဖို့တောင်းဆိုနေကြပါတယ်ပြင်သစ်နိုင်ငံမှာတော့ Republican Party သမ္မတလောင်းကိုရွေးချယ်နေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေစေဖြစ်လို့တရုတ်မြန်မာနယ်စပ်ကိုထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေနဲ့နေရရင်းကိုမပြတ်နိုင်သေးတဲ့အခြေအနေဖြစ်နေပါတယ်
ပန်ဆိုင်ရဲ့ဒီဘက်ကကျွန်တော်တို့ရောက်ခဲ့တဲ့နေရာပေါ့အဲ့ဒီ1ချိန်မှာပဲ4000ကျော်ကမွန်ဂိုရဲ့ဒီဘက်ကကတော့မန်ဆိုင်လေနော်အဲ့ဒါကတရုတ်အဲ့မှာခန့်မှန်းစရာ2000ကျော်နေပြီ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်ဒီလိုမျိုးမငြိမ်းချမ်းသေးတဲ့တိုင်းရင်းဒေသတွေမှာပညာရေးလမ်းမဆက်သွယ်ရေးစတဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေဘက်ကိုအာရုံမလှည့်နိုင်သေးဘူးလို့ရှမ်းပြည်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်နဲ့ဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်နောက်တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်
ကျူပါကောင်းဆောင်ဟာဖေဒဲကက်စထရိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာကောင်းဆောင်ရဲ့တုံ့ပြန်မှုတွေထဲမှာတော့ဝန်ထဲကြေကွဲမှုတွေရောဝေဖန်မှုတွေရောရှိနေပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူထူကတော့ဖေဒဲကက်စထရိုရဲ့တော်လှန်ရေးနောက်အာနာရှင်ကက်စထရိုရဲ့ကျူပါပြည်သူတွေပေါ်ထားတဲ့မြစ်တမ်းနဲ့ဆောင်ရွက်ချက်တွေအတွက်ချီးကျူးဂုဏ်ပြုစကားပြောဆိုလိုက်တာကြောင့်ကနေဒါနဲ့အမေရိကန်နိုင်ငံရဲ့သမားတွေရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။ကနေဒါဝန်ကြီးချုပ်ကကျွန်တော်အဖေဟာဖေဒဲကိုတငယ်ချင်းလို့ခေါ်ဖို့တိတ်ပြီးဂုဏ်ယူလာပါကျွန်တော်အဖေဆုံးပြီးတဲ့နောက်ပိုင်းကျွန်တော်ဖေဒဲနဲ့တွေ့ဆုံဖို့အခွင့်အရေးရခဲ့ပါတယ်လို့ပြောခဲ့တာပါ။ကနေဒါကွန်ဆာဗေးတစ်လွတ်တော်အမတ်ကယ်လီယာလက်ရှ်ကတော့ဝင်ကြီးချုပ်ထူထူရဲ့ကက်စထရိုပေါ်မှတ်ချက်ဟာဆိုရင်ကက်စထရိုအကြောင်းဝတ္ထုစာအုပ်ဖတ်ထားတဲ့အတိုင်းဖြစ်နေတယ်လို့ပြောဆိုလိုက်တာပါ။ကျူးပါ၊နွယ်ပါ၊အမေရိကန်အထက်လွတ်တော်အမတ်မာကိုရူဘီယိုကတော့ကနေဒါဝင်ကြီးချုပ်ရဲ့ကြီးညာချက်အစ်စ်အမှဆိုရင်တော့တိတ်ကိုရှက်ဖို့ကောင်းတယ်လို့စိတ်ကတိကအောက်ဖြစ်ဖို့ကောင်းတယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့ကက်စထရိုဟာကိုပြည်သူတွေကိုဆဲစုနေ6ခုနီးပါးဖိနှိပ်ခဲ့တဲ့ရက်စက်တဲ့အာဏာရှင်ဖြစ်တယ်လို့ Twitter စာမျက်နှာမှာရေးသားပါတယ်။ကက်စထရိုရဲ့တမိုင်းအမွေတွေထဲမှာတော့ကွက်မြက်တုတ်သင်ရေးအဖွဲ့တွေခိုးယူမှုတွေဒုက္ခပင်လယ်ဝေရတာတွေနဲ့ဆင်းရဲမွဲတေမှုနောက်အခြေခံလူအခွင့်အရေးကိုညှင်းပယ်ခဲ့တာတွေပါဝင်တယ်လို့ရွေးကောက်ခံသမ္မတ Trump ကပြောပါတယ်။အမေရိကန်သမ္မတ Jimmy Carter ကတော့သူနဲ့သူစနီးတို့ကျူဘာနိုင်ငံတွင်မှာဖေဒဲကက်စထရိုနဲ့အတူသွားလာခဲ့ကြတာတွေနောက်ကျူဘာပြည်သူတွေအပေါ်မှာထားတဲ့သူ့ရဲ့မေတ္တာကိုပြန်ပြောင်းအောင်မိမိတယ်လို့ပြောဆိုပါတယ်ကျူဘာပြည်သူတွေငြိမ်းချမ်းတိုးတက်ပါစေကြောင်းလဲအမေရိကန်သမ္မတဟောင်းကာတာကကြေညာချက်မှာပြောဆိုပါတယ်ရှင
်ကယ်လီဖိုးနီးယားပြည်နယ်ကအစ္စလမ်ဘာသာဝင်တွေရဲ့ဗလီကျောင်းသုံးခုကိုရောက်လာတဲ့ချင်းချောက်စာရီတွေမှာဂျူးလူမျိုးတွေကိုဟစ်တလာလုပ်ခဲ့တယ်လို့မျိုးရွေးချယ်ခံသမ္မတဒေါ်နယ်ထရမ့်ကလည်းမွတ်စလင်တွေပေါ်လှုပ်ဆောင်လိမ့်မယ်အခုဒီမြို့မှာရဲရရှိအသည့်ရောက်နေပြီလို့ဖော်ပြထားတဲ့အကြောင်းအမေရိကန်နိုင်ငံတော်လော့စ်အန်ဂျလိစ်တိုင်းသတင်းစာကြီးကဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့ပတ်ထဲမှာတောင်ကယ်ရိုလိုင်းနားပြည်နယ်လောင်းဘီချ်အစ္စလမ်စင်တာနဲ့ကလာမွန်အစ္စလမ်စင်တာတွေနဲ့တူမြောက်ကယ်ရိုလိုင်းနားပြည်နယ်ကအေဗာဂရင်းအစ္စလမ်စင်တာတွေကိုချင်းကျောက်စာတွေလက်ရည်နဲ့ရောမိတူပွားပြီးတော့ပါပေးပို့ခဲ့ပြည်တော့အမေရိကန်အစ္စလမ်ဆက်ဆံရေးကောင်စီ CAIR ကဒေသခံဗလီဝတ်ပြူကျောင်းတွေကိုရဲလုံခြုံရေးအကာအကွယ်ပေးဖို့တောင်းဆိုမှုတွေပိုတိုးလာတယ်လို့အဲ့ဒီသတင်းစာကဖော်ပြပါတယ်။ဒီချိတ်ချောက်စာတွေကစေတန်တမိတ်စာရဲ့သားသမီးတွေစီတို့လို့လိမ့်မှုထားပြီးပေးဖို့သူနေရာမှာတော့ American for Better Way လို့ရေးထားတဲ့အကြောင်းသတင်းကဖော်ပြပါတယ်။မွတ်စလင်တွေကိုညှဉ်းပန်းတဲ့အဖြစ်သားတွေအဖြစ်နဲ့ရေးပြီး Trump က American နိုင်ငံကြီးကိုဆေးကြောတန့်စင်ပြီးတောက်ပအောင်လုပ်ပေးလိမ့်မယ်။ဒီသတင်းမှုကိုလည်းမွတ်စလင်တွေနဲ့စလိမ့်မယ်စသဖြင့်ရေးထားတယ်လို့သတင်းကဖော်ပြပါတယ်။ဒါဟာအမုန်းပွားတဲ့တာဝန်မဲ့လုပ်ရဖြစ်ပြီးထရမ့်မဲဆွေပွဲအတွင်းသူ့ကိုထောက်ခံသူတွေကြားအမုန်းနဲ့ဒေါသအမျက်တွေတိုးပွားစေခဲ့တယ်လို့ American Islam ဆက်ဆံရေးကောင်စီ CAIR အမှုဆောင်ညွှန်ကြားမှုကပြောတဲ့အကြောင်းသတင်းစာကဖော်ပြပါတယ်
။ပြင်သစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုရှင်းပြိုင်မဲ့သမ္မတလောင်းကိုရွေးချယ်ဖို့ပြင်သစ် Republican Party ဝင်တွေနိုင်ငံတော်ဝန်ကျင်းပနေတဲ့သမ္မတလောင်းပနားမရွေးချယ်ပွဲဒီမှာဒီကနေ့မဲပေးနေကြပါတယ်။ဥရောပတိုက်အတွင်းရွှေ့ပြောင်းအခြေချသူတွေဝင်ရောက်လာမှုနောက်ပြင်သစ်နိုင်ငံတွင်အစွန်းရောက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ခဲ့မှုတို့အပေါ်စိုးရိမ်မှုတွေကိုဆောင်ပေးပြီးမဲဆွယ်စည်းရုံးခဲ့ကြတာဖြစ်ပါတယ်။ပြင်သစ် Republican တွေအတွက်ပထမဆုံးအချိန်အမေရိကန်ပုံစံသမ္မတလောင်းပနားမရွေးချယ်ပွဲမှာတော့ဝင်ကြီးချုပ်ဟောင်းနေဖြစ်ကြတဲ့အသက်62နှစ်အရွယ် François Fillon နဲ့အသက်81နှစ်အရွယ် Alain Juppé တို့ကပြီးခဲ့တဲ့သတင်းပါပထမအကြော်မဲပေးပွဲမှာဦးဆောင်ခဲ့ကြပါတယ်။လူလူသဘောထားစစ်တမ်းတွေမှာတော့ Islamic အစွန်းရောက်တွေကိုခြေမုံရင်းအာရုံစိုက်လှုပ်ဆောင်ခြင်းနေသူ Social Conservative တို့ဖြစ်ပြီးစီးပွားရေးဆိုင်ရာပိုင်းမှာအစွန်းရောက်တဲ့ François Fillon ကသူ့ထက်သဘောထားပြောပြောင်းသူ Alain Juppé ကိုဦးဆောင်နေပါတယ်။နောက်ထပ်အလားအလာဆောင်ချရမယ်ကိုယ်စားလှယ်လောင်းကတော့လက်ရဆောင်ဝါဒီ Marine Le Pen ဖြစ်ပါတယ်။လက်ရှိတာဝန်ထမ်းဆောင်ဆဲ Socialist Party ရဲ့သမ္မတ François Hollande ကတော့ရွေးကောက်ပွဲပြန်ဝင်မယ်မဝင်ဘူးဆိုတာကိုလာမဲ့သတင်းပတ်တွေအတွင်းကြေညာပွဲရှိနေပါတယ
်။ Syria နိုင်ငံမြောက်ပိုင်းကတူရကီတွေထောက်ပံ့ပေးထားတဲ့သဘုံတွေကို Islamic အစွန်းရောက် IS တိုက်ခိုက်ရေးသမားတွေဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့တယ်လို့တူရကီစစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောတဲ့အကြောင်းတူရကီနိုင်ငံပိုင် Anadolu သတင်းကဖော်ပြပါတယ်။ Syria တူရကီနယ်စပ်နားက El Rai ရှေ့ပိုင်းမှာဒုံးကျည်တစ်စင်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်တပုံ22ယောက်မှာဓာတုတိုင်းဝေးအစိတ်ထိထားတဲ့လက္ခဏာတွေတွေ့ရတယ်လို့တူရကီစစ်ဦးစီးချုပ်ကကြေညာချက်ထဲမှာပြောဆိုပါတယ်။ဘယ်အချိန်ကတိုက်ခိုက်ခဲ့တာလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။ဒဏ်ရာရသူတွေကိုတော့တူရကီနယ်စပ်မြို့ Kilis ကိုပြောင်းရွှေ့ထားပြီးဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးဆဲဖြစ်ပါတယ်။2012ခုနှစ်စီးရီးယားပြည်တွင်းစစ်ဆတဲ့အချိန်ကစပြီးဓာတုလက်နက်တွေအသုံးပြုတဲ့ပေါ်ဆိုးရိမ်မှုတွေရှိခဲ့တာဖြစ်ပါတယ်။နောက်ထပ်ဖြစ်ရပ်တစ်ခုကတော့ Syria နိုင်ငံထဲမှာ Islamic အစွန်းရောက် IS နဲ့ချိတ်ဆက်ထားတဲ့စစ်သွေးကြွတွေနဲ့အဆက်အသွယ်ရှိတဲ့တနတ်သမား၄ယောက်ကိုပစ်တက်လိုက်တယ်လို့ Israel စစ်တပ်ကပြောဆိုပါတယ်။ Israel တွေထိမ့်ချုပ်ထားတဲ့ Golan ကုန်းပြင်ဒေသ Israel ဖက်ချန်းက Israel စစ်သားတွေရှိရာဘက်ကိုဒီနေ့တနင်္ဂနွေနေ့မှာဆက်တနက်နဲ့ပစ် Mortar နဲ့ထုခဲ့တယ်လို့ Israel ဖက်ကပြောပါတယ်။ Israel နိုင်ငံနဲ့နေဆက် Syria နိုင်ငံဖက်ချန်းကတိုက်ခိုက်လာတဲ့ဘက်ကိုဥတီပြီး Israel စစ်သားတွေကပြန်လည်ပစ်ခတ်ခဲ့တယ်လို့စစ်တပ်ရဲ့ပြောခွင့်ရ Peter Lehner ကပြောဆိုပါတယ်။Israel ဘက်ကလေယာဉ်တစ်စီးလွတ်ပြီးစစ်သွေးကြွတွေရဲ့ကားကိုပုံချဲတိုက်ခိုက်ခဲ့ပြီးတနတ်သမားတွေသေဆုံးခဲ့တာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239ไซโดมิเตอร์58 kHz 5885สนิทตนูนี่มาไซลันมิเตอร์190 kHz 1505รูเนี่ยบาทุ่ลนปีนี่บาครับเนี่ย
ฟีโอเอမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ဗီအိုအေအမေရိကန်အသံရဲ့အလွတ်သတင်းထောက်ခန်ဂျီဂျန်ဖာရှန်ကိုတူရကီနိုင်ငံဒီယာဘာကီယာမြို့မှာအနာပိုင်တွေကဖမ်းဆီးထားပါတယ်။မနေ့စနေနေ့ကသူမအဖမ်းခံခဲ့ရတာဖြစ်ပြီးဘာကြောင့်ဖမ်းလဲဆိုတာတည်တည်ချာချာမသိရသေးဘူးလို့လဲမိသားစုရဲ့မိတ်ဆွေကပြောပါတယ်။အဲ့ဒီဒေသဟာအရေးပေါ်အခြေအနေကြီးညာထားတဲ့နေရာဖြစ်တာမို့ရှင်းနေဖြစ်သူတောင်မှသူမနဲ့9ရက်အတွင်းအဆက်အသွယ်ရနိုင်မှာမဟုတ်ဘူးလို့လဲသူမရဲ့မိသားစုကပြောပါတယ်။ BBC ရဲ့တန်လွင်ဌာနအတွက်ပါသတင်းပေးပို့နေတဲ့အလွန်သတင်းတောက်ဖာရှန်ဟာကျင်းညီမိုင်းတွေတခုပြိုကျတဲ့သတင်းပို့ဖို့အလားရှီယာပြည်နယ်တွင်းကရဲလုံခြုံရေးခိတ်မှာဖမ်းဆီးခံရတယ်လို့ turkishminute.com ကဖော်ပြပါတယ်။ဒီလအစောပိုင်းတုန်းကလည်းပြင်သစ်သတင်း website Le Joie France အတွက်လှုပ်လှုပ်နေတဲ့ Olivia Bertrand ဟာလည်း Syria နယ်စပ် Turkey ဘက်ခြမ်း Gaziantep မြို့မှာသတင်းပို့နေတော့အဖမ်းခံခဲ့ရပြီးနောက်ပိုင်းနေနှင်ခံရပါတယ်။ Turkey နိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့မှာအောင်မမြင်ဖြစ်ခဲ့တဲ့ဆီယန်နာသိန်းကျိုးပန်းမှုနောက်ပိုင်းမှာသတင်းစာအတန်းလွင့်ဌာနစာပေထုတ်ဝေရေးနဲ့ဖြန့်ဝေရေးလုပ်ငန်းပေါင်း195ခုကိုပိတ်သိမ်းခဲ့ပြီးအကြမ်းဖက်ဝါဒဆွဲဆောင်ရွက်မှုတွေနဲ့ပတ်သက်ဆက်နွယ်တဲ့ဆိုတဲ့ဆွဲဆိုချက်နဲ့သတင်းထောက်150နီးပါးတို့ကိုထောင်ချခဲ့ပြီးလည်းဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံမြို့တော်ဆိုးမှာသမရပတ်ဂျွန်ဟေးရာထူးကထွက်ပြေးဖို့တောင်းဆိုတဲ့တောင်းတဲ့ချီတဲ့လူအုပ်ကြီးစနေနေ့ညနေနှောင်းပိုင်းထိလမ်းမရီပေါ်ချီတက်ခဲ့ကြပြီးသတင်းငါးဖက်ကြားဆန္ဒပြပွဲကာလတစ်လျှောက်အကြီးဆုံးလူထုလှုပ်ရှားမှုကြီးဖြစ်ခဲ့ပါတယ်။တလကျော်ကြာလူလူဆန္ဒပြပွဲအတွင်းဒီနှစ်စောပိုင်းကဖြစ်ခဲ့တဲ့အဂတိလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးဆန္ဒပြတဲ့လူအုပ်ကြီးတွေဟာဆိုးမြို့တော်ကအဓိကလက်မှတ်ကြီးတွေမှာနေရာယူထားခဲ့ကြတာဖြစ်ပါတယ်။ မနေ့စနေနေ့ကတော့ပြည်သူ 2,000 ကျော်လောက်လမ်းမတွေပေါ်ချီတက်ခဲ့တယ်လို့ရဲအယားရှိတွေကပြောဆိုပါတယ်ဆန္ဒပြပွဲစီစဉ်သူတွေကတော့ခပ်ပန်းကြီးလူ1,000,000လောက်ချီတက်ခဲ့ကြတာလို့ပြောဆိုပါတယ်ဆန္ဒပြသူတွေကသမရနေထိုင်တဲ့အပြာရောင်နန်းတော်တွေကိုမွေးရောက်နိုင်ဖို့နဲ့အကြမ်းဖက်မှုတွေကိုတားဆီးဖို့ရဲတပ်ဖွဲ့ဝင်ပေါင်း 2,000,000 လောက်ကလူညိုရေးတာဝန်ယူထိန်းသိမ်းခဲ့ရပါတယ်သမရပတ်ကျုံဟင်းဟာအစိုးရနဲ့ဆိုင်တဲ့ကိစ္စတွေမှာအာဏာအလွဲသုံးစားလုပ်ပြီးကိုကျိုးရှာတယ်လို့ဆွဆွဲခံရတဲ့တငယ်ချင်းဖြစ်သူ Choi Soon Sil ကိုကူညီခဲ့တယ်လို့တန်တရားရှိခံထားရတာဖြစ်ပါတယ်။ Choi Soon Sil ဟာအစိုးရတရားဝင်ယာရုတစ်ခုမှမရှိဘဲသမရပတ်ကပေါ်ဘာသာရေးအရာခုရုံးလုပ်ပြီးမလျော်ဩဇာသုံးစွဲခဲ့တယ်လို့ဆွဆွဲခံထားရတာဖြစ်ပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမရနိုင်ငံအရှေ့ပိုင်းကလူခန်ခါရွာမှာဒီကနေ့တနင်္ဂနွေနေ့အနည်းဆုံးအရက်သား30တပ်ဖြတ်ခံရပါတယ်။တပ်ဖြတ်ခံရသူအများစုကဟူတူမျိုးနယ်စုဝင်တွေဖြစ်ပြီးဒီတပ်ဖြတ်မှုရဲ့နောက်ွယ်မှာနန်ဒီမျိုးနယ်စုပြည်သူစစ်တွေပါဝင်ပတ်သက်မှုရှိတယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါရယ်။ North Kivu ပြည်နယ်တွင်မျိုးနယ်စုနှစ်ခုကြားတစ်နှစ်ကြာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေတည်းအခုဖြစ်ရနောက်ဆုံးပေါ်ပေါက်လာတာဖြစ်ပါရယ်။စစ်သွေးကြတွေကလူဟန်ကာရွာကိုမတိုက်ခိုက်ခင်မှာအစိုးရစစ်တပ်စခန်းကိုအရင်ဝင်ပြီးတိုက်ခိုက်ခဲ့တယ်လို့လည်းဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါရယ်။
ယူဂန်ဒါလူမျိုးရေးတပ်ဖွဲ့တွေနဲ့ခွဲထွက်ရေးပြည်သူစစ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးအနည်းဆုံးလူ54ယောက်သေဆုံးခဲ့တယ်လို့ယူဂန်ဒါအာဏာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။ယူဂန်ဒါနိုင်ငံဝမ်ဇိုရီနောက်ပိုင်းဒေသမျိုးနွယ်စုဘရင်ကိုသစ္စာခံသူတွေလို့ယူဆရတဲ့ပြည်သူစစ်တွေကတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ကန်ဆစ်မြို့မှာမနေ့စနေနေ့ကလူမျိုးရေးတပ်ဖွဲ့တွေကင်းလှည့်တော့ပြည်သူစစ်တွေကတိုက်ခိုက်ရာကနေစခဲ့တဲ့ထိတ်တိုက်ထိတွေ့မှုတွင်မှရဲတပ်ဖွဲ့ဝင်73ဦးကြာဆုံးပြီးစစ်သွေးကြ42ဦးသေဆုံးတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်ရဲတပ်ဖွဲ့ဝင်4ယောက်နဲ့စစ်သား4ယောက်လည်းထိခိုက်ဒဏ်ရာရတယ်လို့သတင်းရပါတယ
်တနင်္ဂနွေညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဇက်တိုက်သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကဆက်ပြီးဖြစ်ပွားနေတုန်းဖြစ်ပါတယ်။မူဆယ်မြို့ပတ်မှာတော့အခြေအနေဟာတည်ငြိမ်လာလို့စစ်ပြေးဒုက္ခသည်တွေနေရရင်ကိုစပြန်နေကြပါပြီ။ဒါပေမဲ့မုံကိုဒေသဘက်မှာတော့တရုတ်နယ်ဇက်ရောက်ဒုက္ခသည်တွေကနေရရင်ကိုမပြောင်းနိုင်သေးပဲဖြစ်နေပါတယ်။အခြေအနေအပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ပေါင်းစုအဖွဲ့နဲ့မြမတမတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာမူဆယ်မြို့နယ်တရုတ်နယ်စဒေသတွေမှာစစ်ဘေးသိမ်းရှောင်နေကြရာကနေမူဆယ်မြို့နယ်ဘက်မှာအခြေအနေအေးချမ်းသွားခဲ့လို့နေရရင်းကိုစတင်ပြန်နေကြပြီလို့ဒုက္ခသည်ကူညီပေးရေးဖွဲ့ဂရုဏာပရဟိတသင်းဥက္ကဋ္ဌဦးတောင်းထွန်းကအခုလိုပြောပါရစေ။ချူ
ဆန်းရဲ့တော်တော်များများပြန်ကုန်ကြပါပြီ။ချူဆန်းလေးနည်းနည်းပြန်တော့တယ်ဗျ။ဒီဝင်စခန်းကကျွန်တော်ရှိတာကဒီဝင်က၅ခုရှိတယ်။ဟောကျွန်တော်က၄ဆက်ရခုံးကြောင်းပါနဲ့ပြည့်ဆိုအားလုံး၅ခုရှိတယ်။စိတ်ထဲမှာ၅ခုထဲမှာတော့ဖြစ်အကျော်ရှိတယ်။ဒါနဲ့ခွန်စခန်းဆိုလို့ရှိရင်အခုလိုရောက်300လောက်ပဲဆက်ထားလို့ရတယ်။နောက်ချူသွေးကြောင်းတွေကလည်းပြန်ကုန်ကျွန်တော်ဒီနေ့ပြင်နေပါတယ်အခုကတော့4000ကျော်5000လေးရှိတဲ့စကန်ရအောင်ရှိတဲ့ချိန်မှာအခုတော့1000ကျော်လေးပြန်လာတယ်ဒီချိန်နဲ့တက်ကုန်ရေးစကန်တော့ပြန်လဲထိရှားဆိုင်နေနေပြီဖြစ်ပါတယ်ဘုံကိုမုံပေါ်ကဆိုင်ရတော့တိုက်ပွဲဖြစ်နေပါတယ်
လက်ရှိမူဆယ်မြို့အတွင်းမှာအခြေအနေငြိမ်သက်သွားတာကြောင့်ဘုံသွေးရေးစုံကိုပြန်လည်ဖုတ်လည်နိုင်ခဲ့ပြီးမြတ်မုံကိုဒေတာဘက်မှာတော့စီရေးအခြေအနေတင်းမာနေစေလို့ဂရုဏာပရဟိတသင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါရယ်တရုတ်မြန်မာနယ်စပ်ကျူကုတ်ပန်ဆိုင်မုံကိုဒေတာတွင်နေ့စဉ်တိုက်ပွဲတွေဖြစ်ပွားနေသေးတယ်လို့ဒေတာခန့်4000ကျော်ဟာလည်းတရုတ်နိုင်ငံဝမ်သိမ်မြို့မှာစစ်ဘေးသိမ်းရှောင်နေရစေလို့ကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့တိုင်းရင်းသတင်းလွှာသတင်းထောက်မအာမီကလည်းခုလိုပြောပါရယ
်တရုတ်ကမှာကဥက္ကဋ္ဌ4000ကျော်သားပြီးတရုတ်ကမှာဆိုတာကအဲ့ဒီဝမ်သိမ်မြို့နော်ပန်ဆိုင်ရဲ့ဒီဘက်ကစပါလို့ရောက်ခဲ့တဲ့နေရာပေါ့အဲ့ဒီဝမ်သိမ်မှာလည်း4000ကျော်ကမွန်ဂိုရဲ့ဒီဘက်ကကကျတော့မန်ဆိုင်လေနော်အဲ့ဒါကတရုတ်အဲ့ဒီကအခြေအနေကအတိအကျလိုက်လို့မရအောင်ဖြစ်နေတာအဲ့မှာခမိုင်းစီက2000ကျော်နေပြီ
တရုတ်နိုင်ငံဝမ်သိမ်မြို့ကစစ်ဘေးရှောင်တွေကိုတရုတ်အာဏာပိုင်တွေဖြင့်မူဆယ်မြို့လူမှုကူညီပေးရေးဖွဲ့တွေကနေအကူအညီပေးဆောင်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာတရုတ်နိုင်ငံနယ်စပ်မြို့ဝမ်သိမ်မြို့ကိုထွက်ပြေးလာခဲ့တာဖြစ်ပြီး၎င်းတို့နေရာရင်းပြန်ရေးမှမရေရာသေးတဲ့အခြေအနေမှရှိနေပါတယ်။လက်ရှိမှာကချင်လွတ်လပ်ရေးသမ္မတ KIA တန်ပလောင်အမျိုးသားလွတ်မြောက်ရေးသမ္မတ TNLA ရခိုင်သမ္မတ AA မြန်မာမျိုးသားများဒီမိုကရက်တစ်မဟာမိတ်သမ္မတ MNDAA စတဲ့မြောက်ပိုင်းမဟာမိတ်သပေါင်းစုအဖွဲ့နဲ့မြန်မာသမ္မတတို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့မွန်ဂိုဒေသမှာစစ်ရေးရအခရာကျတဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်သပေါင်းစုကနေထိန်းချုပ်ထားတယ်လို့မြန်မာသမ္မတဘက်ကလည်းအပြင်းထန်ထိုးစစ်ဆင်နေစေလို့တန်ပလောင်အမျိုးသားလွတ်မြောက်ရေးသမ္မတ TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်လှကပြောပါတယ် အဲ့မှာတော့ဆောက်ဖြစ်နေတယ်ကူဒီမနက်ပိုင်းမှာလည်းဒီနေ့ပါရောက်တစ်ခက်ပြန်လာမျိုးတွေပြီးကြတဲ့နေ့တော့ရောက်လာကြတော့ဖိန်းချလာပြီးကူအာသာဒီမနက်တော့ကံကံပြောရည်ဒီထိုးရဲ့ဂျူအာဆောင်ဆန်ရရရှိဖို့သူချုပ်ပိုင်းတော့လည်းချုပ်ပိုင်းကမှာဖိန်းနေကြည့်ပြီးရောလေးရည်ဒီဟယ်လီကော်ပတာမျိုးဆက်နေရောလာကြတော့တစ်ခက်ပြန်ပြောရတော့ဦးမြိုင်းလို့လိုကင်းဆိုင်နေတော့ဒါပြင်ဒီကနေ့မှလည်း ကျွန်တော်တို့ရဲ့ပြည်နယ်ကအစ္စလာမ်ဘာသာဝင်တွေရဲ့ဗလီကျောင်းသုံးခုကိုရောက်လာတဲ့ကလဖိုးနီးယားပြည်နယ်ကအစ္စလာမ်ဘာသာဝင်တွေရဲ့ဗလီကျောင်းသုံးခုကိုရောက်လာတဲ့ကလဖိုးနီးယားပြည်နယ်ကအစ္စလာမ်ဘာသာဝင်တွေရဲ့ဗလီကျောင်းသုံးခုကိုရောက်လာတဲ့ကလဖိုးနီးယားပြည်နယ်ကအစ္စလာမ်ဘာသာဝင်တွေရဲ့ဗလီကျောင်းသုံးခုကိုရောက်လာတဲ့ကလဖိုးနီးယားပြည်နယ်ကအစ္စလာမ်ဘာသာဝင်တွ
ကျောင်းအစိုးရဘက်ကနေတရင်ထုတ်ပြန်ထားပါတယ်အခုလိုဖြစ်ပွားနေတဲ့တိုက်ပွဲနဲ့ဆက်လျင်းပြီးတော့တနက်ကင်နီလာနဲ့ပြဿနာကိုဖြေရှင်းခဲ့ကြလို့ပြည်တွင်းစစ်အသွင့်ရှိပြီးတော့နိုင်ငံနဲ့ပြည်သူတွေစိုးရိမ်ခံစားခဲ့ရတယ်လို့ငြိမ်းချမ်းရေးတည်ဆောက်နိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးဟာတခုတည်းသောလမ်းကြောင်းဖြစ်ကြောင်းအဲ့ဒီငြိမ်းချမ်းရေးဖြ
ပြည်လုံးနေတဲ့အတွက်တန်ပြန်တိုက်ခိုက်ရတာဖြစ်ကြောင်းနဲ့အစိုးရအနေနဲ့သုံးစစ်ကိုရရမယ်ဆိုရင်တိုင်းဒေသနဲ့နိုင်ငံမှာမိတ်ဖွဲ့ကလည်းသူတို့ရတိုက်ခိုက်မှုကိုချက်ချင်းရမှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုနိုင်ကိုရင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲမငြိမ်းချမ်းနိုင်တဲ့ဒေသတွေရဲ့အရေးကိုဆွေးနွေးထားတဲ့မြမဒီမိုကရေစီရေးဆွေးနွေးခန်းကိုလည်းတင်ဆက်ပေးကြပါမယ် မငြိမ်းချမ်းနိုင်တဲ့တိုင်းရင်းသားဒေသတွေမှာပညာရေးလမ်းပန်းဆက်သွယ်ရေးစတဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေဘက်ကိုအာယုံမလှဲ့နိုင်သေးဘူးလို့ရှမ်းပြည်နယ်မဲဆန္ဒနဲ့အမှတ်3လာရှိုခရိုင်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်းဝမ်လိုင်းကန်ကပြောဆိုလိုက်ပါတယ်တိုင်းရင်းသားဒေသကိုစားပြုလွှတ်တော်အမတ်တယောက်ဖြစ်ရတာမလွယ်ဘူးလို့လည်းမတည်ငြိမ်တဲ့ဒေသကဒေသခံတွေရဲ့အရေးက တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လှိုင်းခန့်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာနားဆင်ပါရှင
်ဆိုင်ဝမ်လှိုင်းခန့်ကျွန်တော်တို့ဗီဒီယိုကိုတွေ့ဆုံမေးမြန်းနေတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီမနက်ကဟာလက်ရှိမှာအတွင်ကူပြောင်းစေကာလဖြစ်နေတဲ့အရေးကြီးတဲ့အချိန်မှရောက်နေပေါ့နော်အခုတော့အခုဟာဆိုလို့ရှိရင်လည်းရှမ်းပြည်နယ်ဟိုပေါ့ SNL ကိုစားပြုတဲ့အမျိုးသားလွတ်တော်မှတူဦးလည်းဖြစ်တယ်ဆိုတော့ဒီအခုလာတဲ့တင်နာမှာလည်းကျွန်တော်တို့စစ်ဖက်အရက်ဖက်ဆက်ဆံရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုတင်နာနေပူချပေးတယ်လို့ကြားပါတယ်ဆိုတော့မြန်မာနိုင်ငံအနေထားနဲ့ရောသူတို့ပူချတဲ့ဒီအမေရိကမှာပူချတဲ့တင်နာအခြေအနေတွေနဲ့ရောဟာဆတ်မှုရှိသလားပြန်အသုံးချနိုင်တဲ့အနေထားမျိုးရောတွေ့ရသလား
ဟုတ်ကဲ့ပါကျွန်တော်တို့ဒီကတော့ဒီမှာတော့ကောင်းဆောင်မှုပေါ့လေเนาะကောင်းဆောင်မှုဆိုတာအမျိုးမျိုးရှိတာပေါ့เนาะကျွန်တော်တို့ဒီနိုင်ငံမှာအာကျွန်တော်နိုင်ငံမှာပြန်ရင်ပေါ့ကျွန်တော်တို့ဘယ်လိုဒီအဲနိုင်ငံရေးထဲမှာပေါ့เนาะဘယ်လိုကျွန်တော်တို့ကလုတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဘယ်လိုခန့်ကန်တာနေပြီးတော့ဦးဆောင်နိုင်အောင်အာစတဲ့ဖြင့်ကျွန်တော်တို့တွန်းအားပေးပါတယ်ဥပမာဘယ်လိုတတိရှိရမလဲเนาะဘယ်လိုရင်ဆိုင်ရမလဲဒီအမေရိကန်မှာဆိုလဲဒါတို့ဒီမိုကရေစီတက်တန်းရင့်ပြီဆိုပေမဲ့လည်းအရင်တုန်းကเนาะဆွဆွဆဆလုတ်ခဲ့ရတဲ့လူတွေများရှိတာပေါ့เนาะနိုင်ငံဓမ္မတွေများရှိတယ်နောက်ပြီးတော့တောင်မှလွတ်တန်ခံခဲ့ရတဲ့သမရတွေလည်းရှိတယ်ပေါ့နော်။တကြွလှုပ်ရှားတဲ့နိုင်ငံဓမ္မတွေလည်းကျွန်တော်တို့လေ့လာရတာပေါ့နော်။တွေ့ရတယ်။ဒါကြောင့်နိုင်ငံရေးမှာအာတိကတော့ကျွန်တော်တို့တံပိုးထားမှုပေါ့နော်။ဥမာကျွန်တော်တို့တတိရှိမှုတွေနော်၊စာနာမှုတွေပြီးရင်တကယ့်ကိုနော်အာဒီပေးဆက်ခြင်းနဲ့စိတ်ရှိမှုတွေကိုကျွန်တော်တို့ဒီကောင်းဆောင်မှုတင်နန်းနေမှာကျွန်တော်တို့ဒီကောင်းဆောင်တူချင်းတွေရဲ့နဲ့ကပ္ပကောင်းဆောင်တွေရဲ့တူချင်းစီရဲ့တံပိုးထားမှုတွေကိုကျွန်တော်တို့လေ့လာရတယ်ပြီးတော့ဒီထက်ကနေကျွန်တော်တို့ကကိုယ့်ဟာကိုယ်ကိုယ့်ရဲ့တံပိုးထားမှုကိုပြန်ရှာဖွေရမှာပေါ့နော်ဒါကြောင့်အခုအဓိကကတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှုပ်နေတယ်အထူးသဖြင့်ကျွန်တော်တိုင်းတာဒေတာမှာနော်လွတ်တော်ကိုယ်စားလှုပ်တယောက်လှုပ်ရတာအိမ်မှာမှမလွယ်ပါဘူးအာဒီနော်တော်တော်လေးကိုအန်တရာရှိတဲ့ကြားထဲမှာကျွန်တော်တို့သွားနေရပါတယ်ဒါပေမဲ့ဒါမျိုးဖြစ်တဲ့အချိန်မှာကျွန်တော်တတိရှိရပါမယ်ဒါကြောင့်ဒီနေရာကိုရောက်တော့ကျွန်တော်ပို့ပြီးတော့တတိရှိလာပါတယ်တတိယအမှန်မှအရေးကြီးတာပေါ့နော်ပြည်သူလူထုကတခုခုရင်ဆိုင်နေရပြီနော်အဥမာကျွန်တော်တိုက်ပွဲဖြစ်လို့နော်လူတွေဖမ်းခံရတာတို့နော်ပြီးရင်ဒီနော်မရယာတပ်ဖြတ်ခံရတဲ့ကိစ္စတွေမျိုးတွေမှာဆိုရင်ကျွန်တော်တို့ချက်ချင်းပြည်သူတွေစီကျွန်တော်တို့ရောက်သွားပါမယ်အဲ့ဒီဖြစ်တဲ့အခင်ကျွန်တော်တို့ရဲ့မျက်စံနှာနဲ့ပြည်သူတွေအရင်တွေ့ရပါမယ်ဒီလိုမျိုးတွေဟာအမှန်မှမလွယ်တဲ့တတိတွေပေါ့နော်ပ ဘာဖြစ်လို့လဲဆိုတော့ကိုမဲ့ဆန္ဒကိုရဲ့မဲ့ဆန္ဒနဲ့ကိုကိုစားပြုတဲ့နေရာဆိုပါကိစ္စပဲဖြစ်ကျွန်တော်တို့အရင်တော့ရောက်ရမယ်အားပေးရမယ်တွေ့ရှိရမယ်ဖြစ်ပြတဲ့များအားလုံးကိုကျွန်တော်တို့နော်ပို့ပြီးတော့တက်တက်ကွက်ကွက်နော်အခြေအနေတွေရအောင်ကျွန်တော်ယူလာပြီးတော့လိုအပ်တဲ့ကျွန်တော်တို့ဒီအစိုးရဌာနတွေနဲ့ကျွန်တော်တို့ပူးပေါင်းညှိနှိုင်းဆောင်ရတာရှိပါတယ်ကို
ဒါမှလည်းသူတို့ကိုစားပြုရအောင်မှာပေါ့
ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုစိုင်းဝိုင်းခံပါဆိုလို့ရှိရင်ဒီအမျိုးသားလွတ်တော်အမှဖြစ်ပြီးတော့ဒီလွတ်တော်တွေကိုရောက်ပြီးတဲ့အချိန်မှာဒီရှမ်းပြည်ဆိုတာတောက်လျှောက်တိုက်ပွဲတွေဖြစ်နေတယ
်
မနေ့တနေ့အချိန်ထိတိုက်ပွဲတွေကဖြစ်နေတာပဲဆိုတော့စောစောကအခုပြောသားထဲမှာလည်းပါပါတယ်ဟိုတိုင်းသားဒေသကိုကိုစားပြုရတဲ့လွတ်တော်အမှတယောက်ဟာဟုတ
်ကဲ့
တော်တော်လေးခက်ခက်ခဲခဲခက်ခဲတွေအများကြီးရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့လွတ်တော်ကိုရောက်ပြီးတော့ကောကိုအခုဒီကိုကိုစားပြုတဲ့ကိုပြည်နယ်ကပြည်သူတွေကြုံတွေ့ခံစားနေရတဲ့ကိစ္စတွေပြည်လဲရေးအတွက်ပေါ့နော်အထူးသဖြင့်တော့ဒီတိုက်ပွဲတွေကိစ္စပေါ့ပြည်လဲတော့ဗားတွေများလှုပ်ဆောင်ပေးပြီးပြီလေအခု6လ9လအတွင်းမှာပေါ့
ဟုတ်ကဲ့ဆက်ဆက်ချင်းကျွန်တော်တို့လွတ်တော်တက်ရပြီဆိုတော့နောက်ပိုင်းကျတော့ဒီဟာပေါ့နော်နေမြေတက်မတော်နေမြေရှင်းလင်းကိစ္စတွေနဲ့နော်ကျွန်တော်ဒီတိုင်းဒါလက်နေကန်ဖွဲ့တွေတိုက်ပွဲတွေဖြစ်တဲ့ကိစ္စတွေနေတွေမှာပေါ့လေအဲမျိုးတွေတော့တွာလာလှုပ်ရှားနေတဲ့တောင်တူလေဓမ္မတွေတချို့ကျွန်တော်တို့ဒီဟာပေါ့တန်တရားရှိတဲ့လူတွေကိုကျွန်တော်ရွာသားတွေဖမ်းဆီးခံရတာတွေရှိတယ်ပေါ့လေအဲမျိုးကိစ္စတွေကျတော့ကျွန်တော်တို့ကျွန်တော်တို့ရဲ့ကိုစလဲကျွန်တော်ကိုစားပြုရတဲ့အလျောက်ကျွန်တော်တက်ဆိုင်ရာတိုင်းထင်ဌာနတွေမှာကျွန်တော်တွားတယ်တွေ့ဆုံတယ်ပေါ့နိညှိနှိုင်းတယ်ဒါကျွန်တော်တို့ရွာလူတွေကရွာမန်ကန်ပါကြောင်းပေါ့နော်ဒီကျွန်တော်တို့အုပ်ချုပ်ရေးမှုတွေလည်းဒါထောက်ခံစားတယ်ထုတ်ပေးပါကြောင်းစားတယ်ဖြင့်ကျွန်တော်တို့ဝင်ရောက်ညှိနှိုင်းပေးရပါတယ်ပေါ့နော်အဲဆိုရင်လည်းကျွန်တော်တို့လည်းအပြည့်ပြောင်းငါနဲ့တွေ့ဆုံပါတယ်ဒါဒီတက်မတော်ဖက်ကလည်းအရာရှိကြီးလည်းသူတို့ဖြစ်ပြနေတဲ့အခြေအနေကိုကျွန်တော်တို့ရှင်းပြပါတယ်နော်အပါကြောင့်လဲဆိုဒီလိုလို့ဖြစ်ရတယ်ပေါ့နော်အဲဆိုရင်ကျွန်တော်တို့လည်းပြန်ပြီးတော့တောင်းဆိုမှုတွေရှိပါနော်ရိုက်နှက်မှုတွေမရှိပါနဲ့ကျွန်တော်တို့တို့မိဘတွေနဲ့လားတယောက်တွေ့ဆုံခွင့်ရှိလားဆက်လက်ဖြစ်ပေါ့ရပါတယ်ပေါ့ဆက်လက်ဖြစ်ကျွန်တော်တို့အဲ့လိုပေါင်းစားညှိနှိုင်းခွင့်တွေရတာပေါ့နော်ပြီးနောက်ပိုင်းတော့ခြေဆီးပြီးတော့ပြန်အလုံးပြန်လွတ်လာတာရှိပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီကျွန်တော်တို့ပြီးခလာပိုင်းမှာတုန်းကလည်းကျွန်တော်တို့ကျွန်တော်ရဲ့မဲ့ဆန္ဒနဲ့မိုင်းရော်ဒေတာမှာဆိုရင်လည်းဒါအပြစ်မရှိတဲ့ကျွန်တော်တို့ပြည်သူပေါ့နော်၅ယောက်ကတက်မတော်စစ်တောင်းကနေပြီးတော့ဖန်ဆီးပြီးတော့တက်ဖြတ်ခဲ့တဲ့ကိစ္စတွေမျိုးကျွန်တော်တို့ချက်ချင်းပဲတက်ဆိုင်ရာကျွန်တော်တို့တိုင်းဌာနတွေเนาะကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီကျွန်တော်နိုင်ငံလည်းကျွန်တော်တို့ဒီဒီမိုကရေစီကိုရှေ့ဥတည်နေပြီเนาะကျွန်တော်တို့ဒီတရားဥပဒေပြုရေးမှန်တိုင်ရဲ့အုပ်ချုပ်ရေးမှန်တိုင်ရဲ့ပေါ့เนาะတရားစီရင်မှန်တိုင်ဒီမှန်တိုင်၃လုံးကအတုံးခုစလုံးကကျွန်တော်တို့တက်တွဲညီညီလှုပ်ဆောင်ရမှာကိုအဲကြောင့်ကျွန်တော်တက်ဆိုင်ရာအဲ့လိုကိစ္စမျိုးဖြစ်ဖြစ်ချင်းဆိုရင်ကျွန်တော်တို့မပြောပါဘူးဘယ်သူမှအပြစ်မပြောပါဘူးချက်ချင်းကျွန်တော်တို့နော်နင်နာခဲ့တဲ့ဗီဒီယိုအတွက်ချက်ချင်းလှုပ်ဆောင်သွားတဲ့လို action ပြန်ဖြည့်ပြီးတော့နော်အပြစ်ပေးနိုင်အောင်နော်နင်နာမှုတွေချက်ချင်းကာပါဖြစ်နိုင်တော့ကျွန်တော်တို့မဖြစ်စေချင်ပေါ့ဗျာကျွန်တော်တို့ကတော့အများပြောတယ်အများတမ်းပြောတယ်မဖြစ်စေချင်ဘူးဗီဒီယိုလူထုတွေမဲ့ဆန္ဒနယ်ကိုကျွန်တော်ဆင်းလည်းအများတတိပေးတယ်ပေါ့နော်ဒါမျိုးတွေတတိထားပါနော်ကိုတို့ဒီစစ်ကြောင်းတွေရောက်လာရင်နော်ဘယ်လိုတတိအထားပေးနေရမလဲတော်တဲ့ net ထဲဘယ်လိုမှတယောက်တည်းနော်ကိုထဲမှာတွားတဲ့ကိစ္စတွေများအစားဖြင့်ကျွန်တော်တို့အများတမ်းတတိပေးတယ်ပေါ့နော်
ပညာပေးတာ
ဟုတ်ကဲ့ဟုတ်ကဲ့
အတိပေးပညာပေးပေါ့
ဟုတ်တယ်ခင်ဗျအဲ့လိုဖြစ်လာချိန်ကျရင်ကျွန်တော်တက်ဆိုင်ကနော်တမတော်ကြီးကတက်ဆိုင်အတိုင်းထားနဲ့ကျွန်တော်ညှိနှိုင်းတယ်ပူးပေါင်းဆောင်ရွက်တယ်တွေ့တွေ့ဆုံတယ်ပေါ့နော်ပြီးရင်ကျွန်တော်တက်ဆိုင်ကဒီအုပ်ချုပ်ရေးပိုင်းတွေဒီရဲတွေကိုလည်းကျွန်တော်တို့ကကြားထဲကနေတော့ကျွန်တော်တို့တိတိုင်းပဲလေပြည်သူလူထုတွေကတော့အများအားအကြောက်တရားကလည်းမကင်းလို့တည်းဆိုတော့ကျွန်တော်တို့ရှေ့ရနေပြီးတော့သူတို့နဲ့ခေါ်ရွားပြီးတော့ပေါင်းစားညီအစ်ကိုရတာဒီကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ညီမနိုင်ငံရေးမှာလက်ရှိအချိန်အထိကတော့စစ်တပ်ရဲ့ခံကဏ္ဍဟာကြီးကြီးမားမားဖြစ်ကြီးမားနေစေရှိတယ်ပေါ့နော်ဒီဝန်ကြီးဌာနတွေအရေးပါတဲ့ဝန်ကြီးဌာနတွေလည်းစစ်တပ်ကကန့်ထားတယ်ဒီအတိုင်းအတာတစ်ခုတည်သူဩဇာရှိနေတော့မယ်သူစဉ်တန်းသားဒေသတွေမှာဆိုရင်စစ်တပ်ခံကဏ္ဍပို့ပြီးတော့ကြီးသွားတာပေါ့နော
်
ဆိုတော့ဒီစစ်တပ်အပေါ်မှာရောဒီကိုစားပြုတဲ့ဒီနေမျိုးမှာပဲကျွန်တော်တို့ခုပြောကြမယ်ဆိုလို့ရှင်အဲ့ဒီဟာရှိတဲ့တိုင်းရင်းသားတွေပြည်သူတွေကရောစစ်တပ်အပေါ်အမြင်ကဘယ်လိုရှိသလဲ။
အဲ့လိုဒီတိုက်ပွဲတွေကြောင်းပေါ့နော်အဲ့လိုမျိုးတွေရှိနေချိန်မှာကြောက်လန့်နေကြတော့မှာပဲခင်ဗျ။ဒီလိုမျိုးတော့ကျွန်တော်တို့မဖြစ်စေချင်ပါဘူးပေါ့နော်။အ мян ဆုံးငင်းချမ်းရေးနီလန်းကိုမြန်မြန်ချဖွေပြီးတော့မြန်မြန်ပေါ့နော်ငင်းချမ်းစေချင်ပါတယ်ပြည့်ရက်စေချင်ပါတယ်လက်မထိုးပေမဲ့လည်းနော်ထိုးစစ်စစ်မှုတွေရှိသေးတယ်ဒါတော့ကျွန်တော်တို့ကနော်ဒါကျွန်တော်တို့ကစီးရေးကျွမ်းကျင်တဲ့လူတွေမဟုတ်တော့ဒါပေမဲ့ကျွန်တော်တို့မဲ့ဆန္ဒနယ်မှာအဲ့လိုရှိနေသေးတယ်ဆိုတာတော့ကျွန်တော်တို့တခြားစဉ်းစားမဲ့ဖွံ့ဖြိုးရေးကိစ္စတွေပေါ့ဗျာပညာရေးကိစ္စတို့နော်လမ်းပန်းဆက်သွယ်ရေးကိစ္စတို့ကျွန်တော်တို့ဒီတိုင်းရင်းသားဒေသတွေမှာဖွံ့ဖြိုးတိုးတက်ဖို့ကိစ္စဆိုတာကျွန်တော်တို့အကောင်းထက်တော့မရောက်နိုင်တော့နော်ဒီထွက်ပြေးရတဲ့ကိစ္စလို့အဲ့လိုလူတက်တဲ့ကိစ္စတို့ဖန်စီတန်တရားရှိလို့ဖန်စီရတာတွေအဲ့လိုပဲရှိနေတဲ့တော့ကျွန်တော်အနေနဲ့တော့ဒါဒီတက်မတော်အနေနဲ့လဲ ပြောနေတာပါတယ်နော်ငင်းချမ်းရေးကိုလိုအပ်ပါတယ်ငင်းချမ်းရေးလည်းလိုချင်ပါတယ်တော့ဒါကြောင့်ကျွန်တော်အနေနဲ့ဒီလက်ငတ်ကိုင်ဖွဲ့စည်းတွေနဲ့နောက်တက်မတော်ရဲ့အမြန်ဆုံးပေါ့နော်အာဒီငင်းချမ်းရေးအပြည့်ရဲ့ကိစ္စရေးကိုအမြန်ဆုံးဆောင်ရွက်စေချင်ပါတယ်အဲဘုရုဝမကျွန်တော်တို့ကတော့နော်ဘယ်လိုဆောင်ရမလဲဆိုတော့ကျွန်တော်တို့ကြွန့်ကျင်တဲ့အပိုင်းမဟုတ်တော့အာဗီဒူတွေအဲဒီခိုင်းနေတာမှုတွေကိုကြည့်ရှုပြီးတော့နော်ဒီထိုးစစ်ဆေးမှုတွေရက်တန်းတင်ရက်တန်းစေချင်ပါတယ်နော်အာဒီလိုနော်တိုက်ပွဲပေါ့ဖြစ်နိုင်တဲ့တိုက်ပွဲဖြစ်နိုင်မယ့်အလားအလာတွေအားလုံးကိုရှောင်ကျဉ်စေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဒီငင်းငယ်ရရှိဖို့ဟာအမတန်အရေးကြီးတယ်ဆိုတော့အခုလည်းပြောတော့ပါတယ်ဆိုတော့အခုလက်ရှိဒီ NLD အစိုးရဥဆောင်လုပ်နေတဲ့ဒီအပြစ်ခတ်ရစေးရေးဒီငင်းငယ်ရဒီဆွေးနွေးပွဲတွေအပေါ်မှာရောဘယ်လိုမြင်မိလဲအလားအလာအခုလက်ရှိအနေအထားအထိကတော့သွားတော့သွားနေတယ်ဒါပေမဲ့အရင်အစိုးရဥသိမ်းဆိုင်အစိုးရလက်ထက်တုန်းကလည်းကလာအကြာကြီးသူတို့လုတ်ခဲ့တယ်မအောင်မြင်ခဲ့ဘူးအနေဒီအစိုးရလက်ထက်မှာလည်းဒါဦးစားပေးလုပ်မယ်ဆိုပြီးသူတို့ဒါဆောင်ဖို့တခုအနေနဲ့တင်ပြီးတော့သူတို့ရုပ်ောက်ပွဲကလာတွေမှာတော့ဒါပြောဆိုခဲ့တယ်ပေါ့နော်ဒေါအောင်ဆန်းစုကြည်အပါဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းအခုဥဆောင်ပြီးလုပ်နေတယ်သူဒီဟာကတော့ဘလို့အနေထားရှိတယ်ဒီကိုတို့လိုတိုင်းရင်းသားပါတီတွေတိုင်းရင်းသားလူမျိုးစုတွေအနေနဲ့
တိကတော့ဒီငင်းချိုင်းကန္တဆောင်ရတဲ့အချိန်မှာတိုင်းရင်းသားရဲ့ကန္တတိုင်းရင်းသားရဲ့ကန္တအင်မတန်လည်းအရေးကြီးပါတယ်ပေါ့နော်ဒီတော့တိုင်းရင်းသားပါတီတွေနော်တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေတိုင်းရင်းသားလူထုတွေဒီအတန်ကိုလည်းကျွန်တော်တို့နှာထောင်ဆဲချင်ပါတယ်ပို့ပြီးတော့လည်းဟိုပေါ့ promote လုပ်ဆဲပေးဆဲချင်တယ်မြင့်တင်ပေးဆဲချင်တယ်နော်ဘာကြောင့်လဲဆိုတော့ဒီနှွန်ငင်းချမ်းတဲ့ data ဆိုတာကျွန်တော်တို့တိုင်းရင်းသား data တွေပဲထုဖြစ်ပေါ့နော်ဒါကြောင့်ဒီလိုကိစ္စတွေဆောင်ရတဲ့အချိန်မှာဒီအောက်ခြေလူထုကအဆင့်ပေါ့နော်တခြားကျွန်တော်ဒီရက်ဖက်လူမှုဖွဲ့စည်းတွေအပါဝင်နော်ကျွန်တော်တို့ဒီပါတီတွေပေါ့နော်အားလုံးပါဝင်ဆဲချင်တယ်တခန့်တခန့်တည်းပေါ့နော်အရေးကြီးတဲ့အပိုင်းတစ်ခုဖြစ်တယ်ဆိုတော့အပိုင်းနေနဲ့ကျွန်တော်အဲ့လိုဆောင်ရွက်သွားရင်ကျွန်တော်တို့ပို့ပြီးတော့ထိရောက်လိမ့်မယ်လို့ကျွန်တော်တို့ကတော့ကျွန်တော်အဲ့လိုဖြစ်ဆိုပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒီအော်တိုဘာလ25ရက်နေ့ရဆိုလို့ရှိရင်ဟိုတိုက်ပွဲဖြစ်တဲ့ဒေသတွေကဒီရှမ်းပြည်နယ်အတွင်းမှာပေါ့နော
်ရှမ်း
ပြည်နယ်အတွင်းကဒုက္ခတွေတချို့အခြေအနေတွေပြန်ကောင်းသွားလို့တိုက်ပွဲတွေရပ်သွားလို့သူတို့နေရပြန်နိုင်ကြပြီဆိုတဲ့သတင်းတွေထွက်လာတယ်ဆိုတော့ဟိုရှမ်းပြည်နယ်အတွင်းမှာကချင်ပြည်နယ်လိုပဲပေါ့နော်ထောင်ပေါင်းများစွာသောဟိုစစ်ပြေးဒုက္ခတွေအများကြီးနေရာဆုံးခွာပြီးထွက်ပြေးနေကြရတာရှိတယ်ဆိုတော့သူတို့နေရာပြန်တိုင်းအခြေအနေကအခုဆိုလို့ရှိရင်25နေရာပြန်သွားတဲ့အနေအထားမျိုးဆိုလို့ရှိရင်ဘယ်လောက်ထိခိုင်မာမှုရှိလဲတပွက်ပြန်သွားလိုက်တိုက်ပွဲပြန်ဖြစ်လိုက်ဒီတန်တရာထဲမှာသူတို့လည်နေကြတော့ဒီဟာကရောဘယ်လောက်ထိများဒီလူတို့ရဲ့စိတ်ဓာတ်ကိုသိရမလားဟိုစစ်တပ်ပေါ်ယုံကြည်မှုအစိုးရပေါ်ယုံကြည်မှုယော့သွားစေတယ်လေဗျာ
အာကျွန်တော်ကတော့အဲ့ဒါတော့ကျွန်တော်တော့တိတ်မပြောတတ်ပါဘူးဒါပေမဲ့အခြေအနေကိုတော့ကျွန်တော်ရှင်းပြနိုင်ပါတယ်ပေါ့နော်အဖြစ်နေတဲ့အခြေအနေကြတော့ကျွန်တော်တို့ဖြစ်လိုက်ရင်တော့ကြောက်ကြတယ်နော်ထိကြတယ်အဲခဏတာဖြစ်ပြီးတော့ကျွန်တော်တို့ရှောင်ထွက်ကြတာပေါ့နော်ပြည်သူတွေရှောင်ထွက်တော့အခြေအနေတိုက်ပွဲအခြေအနေမှာရပ်တန့်သွားတယ်တခြားနေရာအာပြန်ဖြစ်ဆက်တိုက်မဖြစ်လက်ငြိမ်သွားတာပေါ့ဗျာတော်တော်လက်ငြိမ်ကြတော့အဲ့လိုမျိုးကြပြန်သွားနိုင်ကြတယ်နော်တခါတအောင်လောက်နေပြန်ဖြစ်ရင်ပြန်ပြေးလာရတယ်စသဖြင့်အရင်တော့ကလိုမျိုးကျွန်တော်တို့တကယ်အကြီးကြီးမားမားထွက်ပြေးရတဲ့ပုံစံမျိုးတော့မဟုတ်ဒါပေမဲ့ကြီးလန့်စားစားတော့ဖြစ်နေတော့မယ်ခဏခဏဘိုးတော်ကြီးချင်းနေရဘိုးတော်ဆိုရင်ကားလေးတာပေါ့နော်ဘယ်ချိန်ဖြစ်မလဲဘယ်ချိန်တိုက်နိုင်မလဲဆိုတော့ဒါဒီခေတ်ကပါလဲဆိုတော့ထွက်ပြေးရပါညာလွယ်ကူလို့တာကားတွေထွက်လာကြည့်တယ်ရှိလို့တာလာလိုက်တယ်ခြေနေကောက်အောင်ပြန်သွားကြည့်လိုက်တယ်အရင်တော့ကလိုမျိုးဟိုအဝေးထွက်ပြေးရတဲ့မဟုတ်တော့လေကျွန်တော်ဒါကြောင့်ပြန်တယ်ဆိုတာကတော့ဒါတော့နော်စိတ်ချရလို့ပြန်တာမဟုတ်သေးဘူးပေါ့နော်အဲကြောင့်ပြောချင်တာကတော့ဒါလုံးဝကိုခုနကကျွန်တော်ပြောတဲ့အတိုင်းပါပဲအဲရက်တစ်ပွဲဖြစ်နိုင်မဲ့အရေးအယောင်တွေအလားလာတွေလုံးဝမလောက်တာကျွန်တော်လှုပ်ရှားမှုတွေမရှိတာကအင်မတန်အကောင်းဆုံးဖြစ်လိမ့်မှာပေါ့ခင်ဗျာဒါကြောင့်ကျွန်တော်တို့ဒီခေတ်တွားနေတဲ့ငင်းချမ်းရေးနော်ဆွေးနွေးမှုတွေလည်းပို့ပြီးတော့ထောက်ကူဖြစ်စေမှာပေါ့နော်ခုငင်းချမ်းရေးဆွေးနွေးကြတယ်ပြီးရင်တိုက်ပွဲတွေပြန်ဖြစ်နေကြတယ်ဆိုတော့လည်းကျွန်တော်တို့နိုင်ငံအတွက်လည်းအဲအကုန်တစ်ခါမိမ့်မိန်စေတာပေါ့ဗျာကမ္ဘာနိုင်ငံတွေကကျွန်တော်တို့ကြည့်တော့ဟောအကိုလေစူးစမ်းပြီးတော့ငင်းချင်းစကားတွေဝိုင်းနေထိုင်ကြတယ်ဒါပေမဲ့တိုက်ပွဲကဆက်ဖြစ်နေလေတယ်ဆိုတော့လေဒါကျွန်တော်တို့တော်တော်လေးတော့ဟောပါတော့နော်ခက်တဲ့အခြေအနေကတွေ့ရတယ
်ဟုတ်ကဲ့ကိုဆိုင်ဝမ်လိုက်ခံသူ့လိုတိစုံရင်းရဲ့ကျေးဇူးအများကြီးတင်ပါ
ဟုတ်ကဲ့
ကိုဇော်ဝင်းလိုက်အစီအစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဝနီညနဲ့တနင်္လာမနက်ခင်းနေ့မှာစောင့်မျှော်နားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA American တန်ကနေ2016ခုနှစ်နိုဝင်ဘာလ28ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုည10နာရီအထိဝါရှင်တန် DC မြို့တော်ကနေလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ခဏတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အခုအယူဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ရအောင်ပါရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာတော်ရရှင်ရေးလာတဲ့မှတ်ချက်စကားတွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်နော်နောက်ပိုင်းမှာတော့အနောက်တိုင်းတိလေးတပုတ်နဲ့လည်းဖြောပြပေးသွားမှာပါတော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတိလက်စာမြန်မာသချင်းတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ VOE အစီအစဉ်တွေကိုကြည့်ရှုနားဆင်ပြီးတော့ VOE Facebook စာမျက်နှာပေါ်မှာရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးစီမှာနေတော်ရရှင်ကြော်သူနိုင်ဖြစ်ပါတယ်သူက VOE ကိုကျွန်တော်နားထောင်ခဲ့ပါတယ်အခုလည်းနားထောင်နေသေးပါမြန်မာပြည်နိုင်ငံရေးတွေမကဘဲနဲ့ကမ္ဘာနိုင်ငံရေးအခင်းအကျင်းကိုပါသိရလို့ကျွန်တော်အနေနဲ့ VOE ကိုအထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးနားဆင်အားပေးပြီးတော့ VOE Facebook စာမျက်နှာပေါ်မှာလည်းတုံ့ပြန်ချက်မှတ်ချက်ရေးလာတာကိုကျေးဇူးတင်ပါတယ်နော်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်ရေးလာကြတဲ့အစားတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါသေးဒီစားကတော့ကျမတို့ဒီတပတ်မှာနှစ်ခါထုတ်လွှင့်ပေးတဲ့အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်နဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်တို့မှာပါဝင်ဆွေးနွေးဖို့အတွက်စာရေးလာကြပြီမလဲအချိန်မရလို့မဖော်ပြပေးလိုက်ရတဲ့စာရီတွေကတချို့ကိုဖော်ပြပေးနေတာဖြစ်ပါတယ်။ဒါကတော့အော်တိုဘာလကုန်လုံးကကျမတို့ဒီအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်နဲ့ရေးလာတာပါ။ခရိုနီအစိုးရတဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ကျမတို့ VOE မြန်မာပိုင်းကနေပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ရည်စူးတဲ့နိုင်ငံတော်အတိုင်းပင်ခံနဲ့စီးပွားရေးလုပ်ငန်းဖွံ့ဖြိုးမှုမိဖက်တွေတွေ့ဆုံပွဲမှာအရေးစစ်အစိုးရနဲ့နှိစက်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ကြားခဲ့သလိုသူတို့ရဲ့ရှေ့ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအစိုးရကိုဝိုင်းဝန်းကူညီဖို့နိုင်ငံတော်အတိုင်းပင်ခံကကံလန်ခဲ့တာကိစ္စနဲ့ပတ်သက်ပါတယ်ခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတစ်ကြားမှာဒီလိုနင်းနစ်ကက်ကက်ဆက်ဆံရေးပေါ်လာတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်နေတာမလို့အဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အစိုးရတည်ရဲ့အောက်နိုင်ငံတော်စီးပွားရေးဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မတည့်ဆိုတာကိုသတို့ရှင်တွေသူတို့အမြင်တွေကိုထုတ်ဖော်တဲ့အနေနဲ့ကျွန်တော်တို့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးတာဖြစ်ပါတယ်ဒီမှာသတို့ရှင်တန့်စော်ဦးကတော့ခရိုနီကိုတွေ့ရတာမြန်မာတိုင်းနိုင်ငံနဲ့မဟုတ်ပါဘူးလို့ဆိုလာပါတယ်
။ကမ္ဘာပေါ်မှာခရိုနီမရှိတဲ့နိုင်ငံဆိုတာရှိသလား။နိုင်ငံတိုင်းမှာခရိုနီဆိုတာရှိပါတယ်။အစိုးရတိုင်းရဲ့အနားမှာလည်းခရိုနီဆိုတာရှိပါတယ်။အစိုးရကောင်းရင်ခရိုနီတွေလည်းဥပဒေပေါင်းထဲမှာကောင်းကောင်းနေပါလိမ့်မယ်။အစိုးရမကောင်းရင်ခရိုနီတွေလည်းမကောင်းနိုင်ပါဘူး။ခရိုနီဆိုတာစီးပွားရှာတဲ့သူပါပဲ။စီးပွားရေးသမားတိုင်းခရိုနီတွေအတူတူပါပဲ။အဓိကအုပ်ချုပ်တဲ့အစိုးရကောင်းဖို့သာအဓိကပါ။
အဓိကအုတ်ထုတ်တဲ့အစိုးရနဲ့ဆိုင်ပါတယ်ဆိုတော့တော်ရရှင်တန့်စော်ဦးသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်တော်ရရှင်မထွေးကတော့
အခု NLD အစိုးရလက်ထက်မှာခရိုနီတွေကိုစီးပွားရေးထဲပါဝင်ဖို့ကန့်လန့်တာအချိန်စောလုံးသေးတယ်လို့ယူဆမိပါတယ်ဘာကြောင့်လဲဆိုရင်တော့ဆရာနာရှင်လက်ကင်တုပ်ဖြစ်တဲ့အဲ့ဒီခရိုနီတွေက NLD အဖွဲ့ဝင်မှန်သမျှနိုင်ငံရေးတက်ကြွလှုပ်ရှားသူမှန်သမျှကိုကျူပင်ကိုခုတ်ကျုံ့မကြံတုတ်တင်ရှင်းလင်းခဲ့ကြတဲ့နောက်ဥပဒေနဲ့မညီတဲ့နီလန်မျိုးစုံကိုအသုံးပြုခဲ့ကြတာတွေရှိပါတယ်ဒါတွေကိုအကြောင်းပြုပြီးတော့နောက်မျိုးဆက်တွေအတွက်ခိုင်မာတဲ့တရားဥပဒေရှိဖို့အစိုးအကြောင်းတရားကနေအကောင်ကျိုးတရားဖြစ်ပေါ်လာအောင်လှုပ်ဆောင်ဖို့ရှိသေးတယ်လို့ယူဆမိပါတယ်။ခရိုနီတွေဟာအများသောအားဖြင့်မွေးရစေကုံတွေတာတွေနဲ့မကင်းကြတဲ့သူတွေပါ။ NLD အစိုးရကအခုချက်ချင်းစီးပွားရေးတဲ့ကမ်းလှမ်းခေါ်ဆောင်လိုက်မယ်ဆိုရင်နောက်ဘယ်အစိုးရတက်တဲ့မကောင်းတာတွေကိုလှုပ်ဖို့ပြည်သူတွေအများဝင်မလေးတော့ပဲအဓိကငွေရဖို့ဥပဒေမဲ့စူးစမ်းလာတာတွေဖြစ်လာနိုင်ပါတယ်။ဒ ဒါကြောင့်စီးပွားရေးတဲ့ခရိုနီတွေကိုကန့်လန့်တာအချိန်စောလုံးတည်တယ်လို့ယူဆပါရဲ့ရှင
်။ပြည်သူအများငွေကိုအဓိကဆိုပြီးတော့အကူအသွားမှာစိုးရိမ်ရတဲ့အတွက်ကြောင့်မလို့အခုလိုမျိုးခရိုနီတွေကိုစီးပွားရေးဖွံ့ဖြိုးမှုလုပ်ငန်းတွေမှာပါဝင်မှုကန့်လန့်တာအချိန်သိပ်စောပါတယ်ဆိုတဲ့ဒီတော်ရရှင်မက်ထရီသူ့ရဲ့ထင်မြင်ယူဆချက်ကိုဝင်ရောက်ဆွေးနွေးလာပါတယ်။တော်ရရှင်မြင့်ကျော်ကတော့ဘသူပဲဖြစ်ဖြစ်အမြဲတမ်းကောင်းနေတဲ့သူအမြဲတမ်းဆိုးနေတဲ့သူရဲ့လို့မရှိပါဘူး။ကိုကိုကိုပြုပြင်ဖို့လူတိုင်းကိုအခွင့်အရေးပေးတင်ပါတယ်။မေစုရဲ့စိတ်ဓာတ်ကိုလေးစားမြတ်နိုးမိပါတယ်လို့ပြောလာပါတယ်ရှင်။တော်ရရှင်လှမြိုင်ကလည
်းနိုင်ငံတော်ရဲ့စီးပွားရေးပြန်လည်ဖွံ့ဖြိုးတိုးတက်လာစေဖို့အတွက်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကပိတ်ဆို့တားဆီးခံရတဲ့စီးပွားရေးလုပ်ငန်းတွေကအတားအဆီးတွေကိုဖယ်ရှားဆောင်ရွက်ခဲ့ပြီဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကိုလည်းခေါ်ယူတွေ့ဆုံမှာကြားထားပြီးဖြစ်ပါတယ်။နိုင်ငံတော်အကျိုးအတွက်ပါဝင်ဆောင်ရွက်ကြဖို့နဲ့အကျိုးအမြတ်တွေအထူးအခွင့်အရေးတွေရရှိခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကလည်းနိုင်ငံအပေါ်စေတနာထားပြီးတော့ပြန်လည်ပေးဆက်လုပ်ကင်ကြဖို့တတိပေးမှာကြားပြီးဖြစ်တာကြောင့်နိုင်ငံခေါင်းဆောင်ရဲ့စေတနာအမှန်ကိုနားလည်သဘောပေါက်ကြလိမ့်မယ်လို့ပြည်သူတွေကမျှော်လင့်လျက်ရှိပါတယ
်။အစိုးရနဲ့တိုင်းပြည်ခေါင်းဆောင်တွေရဲ့စေတနာကိုသတိထားမိပြီးခရိုနီတွေကလည်းသူတို့လိုက်နိုင်ရမယ့်ကျင့်ဝတ်တွေကိုလိုက်နာပြီးတိုင်းပြည်အတွက်ပြန်ပြီးတော့အကျိုးပြုပါဆိုပြီးဒီသောရရှင်တိုက်တွန်းလာတာပါ။သောရရှင်နေလာကတော့
အစိုးရတည်းရဲ့လှုပ်ဆောင်မှုဟာအမှန်တကယ်ကတော့ခရိုနီတွေကိုမသေးအောင်ရီလောင်းပေးနေချင်တာတဲ့မတန်ဆွမ်းတဲ့ပြည်သူတွေရဲ့ရေငတ်နေမှုကိုကြည့်ပြီးတော့ဖိတ်စင်တဲ့ရီလေးတောက်ရရင်လည်းမနေဘူးဆိုတဲ့ရွေချက်နဲ့ဒီလိုလမ်းကိုရွေးချယ်လိုက်တဲ့သဘောလို့မြင်ပါတယ်ခင်ဗျအခုလည်းပြည်သူတွေအလုရှားပါမှုပြဿနာလေးပြည်လဲရင်ပဲတိုင်းပြည်ဟာအထိုက်အတင့်တော့ပြည်လဲသွားမှာဖြစ်ပါတယ်နောက်ပြီးတော့အရင်အစိုးရလက်ထက်ကလို့ပြည်သူပေါ်မှာဥပဒေချိုးဖောက်ခွင့်သူတို့ရကြတော့မှာမဟုတ်တာတော့ကျင်းသေးပါတယ်
ပြည်သူတွေအထိုက်အလျောက်အဆင်ပြေဖို့အစိုးရကကြိုးပမ်းတာဖြစ်ပြီးတော့အခုအစိုးရပြောင်းသွားတဲ့အတွက်ကြောင့်မလို့ခရိုနီတွေလည်းအရင်တုန်းကအစိုးရလက်ထက်တုန်းကလိုပုံစံမျိုးတွေနဲ့ဆက်ပြီးတော့လုတ်ကင်သွားလို့မရတော့ပါဘူးဆိုပြီးတော့ဒီတော့ရရှင်နေလာကသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်ကျမတို့ VOE ကနေပြီးအခုလိုထိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါညနဲ့အစနေညအပိုင်းနေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့တော်ရရှင်နေနေကျမတို့ VOE ကိုဖုန်းနံပါတ်စာရေးပြီးတော့ပို့လို့ပဲဖြစ်ဖြစ်အခုလိုမျိုးစာရေးရေးသားပြီးတော့ပဲဖြစ်ဖြစ်ဝင်ရောက်ဆွေးနွေးနိုင်ပါတယ်နော်သောရရှင်ရေးလာတဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုအနောက်တိုင်းတိတိတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်ရှင်မနေ့စောစော၄နာရီရုံးကိုလာကားပေါ်မှာနားထောင်လာတဲ့တိတိပြအဟောင်းလေးတစ်ချက်ထဲကတချင်းလေးတပုတ်ကိုသောရရှင်နေနဲ့အတူတူနားဆင်ဖို့ရွေးချယ်ထားပါတယ်နော်ဒီတချင်းကတော့1995ခုနှစ်မှာထွက်ခဲ့တဲ့တချင်းဆိုတော့အခုဆိုရင်နှစ်ပေါင်း20တောင်ကျော်သွားပြီလို့ပြောရပါမယ်ဒီတချင်းကိုစုထားတဲ့သူတွေကတော့ Meatloaf နဲ့နောက်တော့ Patty Russo ပဲဖြစ်ပါတယ်ဒီတဲ့ချင်းကမီလို့ဖြစ် I would do anything for love but I won't do that ဆိုတဲ့ဗီဒီယိုရဲ့အဆက်သဘောမျိုးနဲ့နောက်ဆက်တွဲတချင်းဗီဒီယိုလေးရိုက်ကူးထားတဲ့တချင်းဖြစ်ပါတယ်ဒီတဲ့ချင်းကဗြိတိန်နိုင်ငံမှာအကောင်ဆုံးတေးနံပါတ်1နေရာကိုလည်းရောက်ခဲ့ပြီးတော့အမေရိကန်ပြည်သားစုမှာတော့နံပါတ်73နေရာကိုချိတ်ခဲ့တာပါဒီတဲ့ချင်းပါဝင်တဲ့ Welcome to the Neighborhood တေးတပြားကလည်းနိုင်ငံတကာမှာပေါက်သွားခဲ့ပြီးတော့1990ပြည့်လွန်အလယ်ပိုင်းမှာမီလို့ဖ်တယောက်သူ့ရဲ့နာမည်ကိုပြန်ပြီးတော့တိဆောက်ကြော်ကြားစေခဲ့တဲ့တချင်းတွေလည်းဖြစ်ပါတယ်Meatloaf နဲ့ Patty Russo တို့တည်ဆူထားတဲ့ I Live For You and That's The Truth ကိုမင်းအတွက်ညာပေးမှာပါဒါအမှန်ပါပဲဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော် I never tell you one lie I never let you down I never leave that day the one who'd always be around Baby Your darkest night I wouldn't let one drop of rain fall down into your life Put your heart in my hand Baby, believe me I could never do you wrong And I would never paint you over blue And if sometimes it seems I must have lost my mind I might be Ain't a star that's too far ည်း Better You ဆိုလို့တည်ဆိုထားတဲ့ I Live For You and That's The Truth ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါရှင်။တော်ရရှင်တွေအတွက်မြန်မာတဲ့ချင်းတွေတပုတ်နဲ့နောက်ပိုင်းမှာမွေးနေ့မြစ်တာတည်လက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော်ရရှင်တွေရဲ့အရင်ဖွင့်စာတွေစီဆက်ချင်ပါတယ်။ကျောင်းသူတယောက်ရဲ့ရင်ဖွင့်တဲ့ဖြစ်ပါတယ်ဆိုပြီးတော့နိုင်ငံတကာအစ်စ်မီပညာရေးအတွက်ပညာသင်ကြားခွင့်ရဖို့ကြိုးစားနေသူတွေဝင်ခွင့်ဆောင်ွဲကျေးတွေကြီးလွန်အားကြီးတဲ့အတွက်ကြောင့်မလို့မတက်နိုင်ဖြစ်နေပါတယ်ဆိုပြီးတော့အခုလိုမျိုးဒီတော်ရရှင်ရင်ဖွင့်ရေးသားလာပါတယ
်ကျမတို့မြန်မာကျောင်းသူကျောင်းသားတွေကနိုင်ငံတကာအစ်စ်မီပညာရေးအတွက်ပညာသင်ကြားနေကြပါတယ်ဝင်ခွင့်ဆောင်ွဲတွေတွားဖြည့်တဲ့အခါမှာ link to link company ကနေပြီးတော့အစိုးရအခွင့်ဆိုပြီးကျောင်းသားတယောက်ကိုတဘာသာဖြစ်ရင်ချက်3000နဲ့နိုင်ငံတော်အခွင့်ဆိုပြီးတော့ကောက်ခံနေတာတွေ့ရပါတယ်။ဥမာ GED ဆိုရင်ဘာသာရပ်5ခုရှိပါတယ်။နိုင်ငံတော်အခွင့်တက်တက်ကြီးပဲတသိန်းခွဲပေးရပါတယ်။ဘာသာတစ်ခုစီရဲ့ကုန်ကျငွေကတော့ဒေါ်လာ50ပါ။အဲ့တော့ကျမတို့မြန်မာကျောင်းသားတွေကဘာသာရပ်တစ်ခုကိုဒေါ်လာ80ပေးပြီးတော့ဖြေရတယ်လို့ဖြစ်နေပါတယ်။အမေရိကန်မှာဆိုရင်ဘာသာရပ်တစ်ခုကိုဒေါ်လာ30နဲ့ပဲပေးရပါတယ်။အဲ့ဒီကုန်ကျငွေကိုလည်းပက်ဆက်မတက်နိုင်ဘူးဆိုရင်ပြည်နယ်အစိုးရကစိုက်ပေးပါတယ်။ကျမတို့မြန်မာပြည်ကကလေးတွေကစီရင်နွမ်းပါတဲ့ကလေးတွေအများစုပါအဲ့ဒါကြောင့်မြန်မာနိုင်ငံပညာရေးဝန်ကြီးအနေနဲ့အမြန်ဆုံးဝင်ရောက်ဖြည့်ရှင်းပေးပါလို့လေးစားစွာမေတ္တာရပ်ခံချင်ပါတယ်ရှင
်မြန်မာနိုင်ငံကစီရင်နွမ်းပါတဲ့နိုင်ငံဖြစ်ပြီးနိုင်ငံတကာအစ်စ်မီပညာရေးကိုရရှိဖို့ကြိုးစားနေသူတွေအနေနဲ့အခုလိုမျိုးကြေးမြင့်လာတဲ့ဝင်ကြီးတွေကြောင့်တော်တော်လေးကိုဒုက္ခရောက်နေရပါတယ်ဆိုပြီးတော့အကြောင်းသူတယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်ကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတည်လက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြောမွေးနေ့ဒီလက်ဆောင်မြမသချင်းလေးတို့နဲ့ဖြော်ပြပေးကြပါလိမ့်။လဝေမာလာ23ရက်နေ့မှာအသက်6နှစ်ပြည့်သွားတဲ့အာဘူဂျူတွေမေမေပီပီဖိုးဖိုးဖွားဖွားတွေနဲ့ဦးဦးတော်တော်တွေပြီးတော့ဘဘတွေជីជីတွေမမလင်မွေးနဲ့ကိုကနိုနိုနေကြီးဝတ်တန်နဲ့ရန်ကုန်ကမောင်နှမတွေကမွေးနေ့မြစ်တာဒီလက်ဆောင်ပါပါရရှင်။နောက်ပြီးတော့လဝေမာလာ22ရက်နေ့မှာအသက်2နှစ်ကြီးသွားတဲ့ James အတွက်တော့ DC ကတငယ်ချင်းအကိုမတွေကမွေးနေ့မြစ်တာဒီလက်ဆောင်အဝေးကနေပါပါရ။ရန်ဖိုင်တီဆူထားတဲ့ပိုကေဆိုတဲ့တခြင်းလေးဒီတစ်ပတ်ရွေးချယ်ထားပါရနော်။ဝင်းနေရှင်တွေရောတည်တောင်းကြတဲ့သူတွေရော VOA တစ်ချစ်တော်ရစင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်MC Rampai ကိုချောက်လာတဲ့ခေချောက်ပါဒီဇိုင်းလာတော့တော်ကြီးသိအောင်စား။ဟိုမင်းကလေးများကလည်းမချိုက်တော့ပါဒီလိုကေတော့တော့ပုံတော့တော့ဖိတ်ခေါက်စား။ဟိုစိတ်ပေါက်စားဒီထိတ်ပြောင်းစားဒီတော့ကေချောက်မှာအိုသေးအောင်မှာမြင်မြတ်ပါမှုစုံနေတဲ့သူတောင်းစားခုစံရပြီးခွတ်ဆိုထားတဲ့ပိုကေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသခြင်းတောင်းလွှာတွေကိုတင်းနှင်းကြရင်ညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်တော့ရှင်နေအားလုံးရှင်းလင်းချက်မိကြပါစေရှင်
မရေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်ကန့်သက်စစ်ပွဲနိုင်ငံရေးအရှုံးအမြတ်ဘယ်လိုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့ရင်ချင်းနိုင်ငံကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစKAI ကချင်လွတ်လပ်ရေးတပ်မတော်ဦးဆောင်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တချို့ဟာရှမ်းပြည်နယ်အရှေ့မြောက်ပိုင်းတရုတ်နယ်စပ်မူဆယ်နယ်ကုတ်ခိုင်ဧရိယာကိုတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့လိုလည်းခေါ်ကြတဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေဟာတပ်မတော်တပ်စခန်းတွေရဲကင်းစခန်းတွေကိုတိုက်ခိုက်ကြုံမကမူဆယ်၁၀၅မိုင်ကုံသွေးရေးဇုံကိုပါပိတ်မှတ်ထားတိုက်ခိုက်ပြီးလမ်းတရားတွေကိုလည်းချိုးဖျက်တာတွေ့ကြရပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးပူးပေါင်းအဖွဲ့၄ဖွဲ့ကသူတို့နယ်မြေထဲမှာတပ်မတော်ကထိုးစစ်တွေဆင်နွှဲနေတယ်။ဒါကိုသတိပြုမိစေဖို့အခုလိုမျိုးတွေပြတွေကိုဝင်ရောက်တိုက်ခိုက်ပြရတာဖြစ်တယ်လို့ကြေညာချက်ထုတ်တယ်လို့ KAI တပ်ဖွဲ့ကလည်းကန့်သက်စစ်ဆင်နွှဲရတာပါလို့ကြေညာပါတယ်။ KAI ဦးဆောင်တဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေဘာကိုလိုချင်လို့အခုလိုတိုက်ပွဲဆင်နွှဲရတာပါလဲ။ဒီတိုက်ပွဲတွေကြောင့်သူတို့ရည်မှန်းချက်တွေအထမြောက်အောင်မြင်စေမလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
နိုင်ငံတော်အတိုင်းအမြံရုံးတည်င်းထုတ်ပြန်ရေးကော်မတီရဲ့ထုတ်ပြန်ချက်တွေအရလက်ရှိ KIA ကိုကတ်နဲ့တအောင်းပလောင်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တာဟာတပ်မတော်တပ်စခန်းတချို့နဲ့ရဲကင်းစခန်းတချို့ပဲဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့အချိန်ထိကြီးကြီးမားမားတပ်မတော်စခန်းတွေကိုသိမ်းပိုက်ရယူသွားတာမျိုးနယ်မြေတစ်ခုကိုတိုက်ခိုက်သိမ်းပိုက်မိတာမျိုးမတွေ့ရပါဘူး။လက်ရှိကန့်သက်စစ်ဆင်နွှဲပါတယ်ဆိုတဲ့အဖွဲ့တွေရဲ့အဓိကရည်ရွယ်ချက်ဟာနယ်စပ်ကုံသွယ်ရေးပြတ်တောက်သွားစေဖို့နဲ့နေဆက်ကပြည်သူတွေရဲ့ကုတန်းသွာလာရေးခက်ခဲသွားစေဖို့ရည်ရွယ်ပုံရပါတယ်။၁၅မိုင်နေဆက်ကုံသွေးရေးစခန်းကိုပြစ်မှတ်ထားတိုက်ခိုက်ပါတယ်။လာရှုမူစေပြည်ထောင်စုလမ်းမကြီးပေါ်ကတံတားတွေနဲ့အခြားတံတားတွေကိုဖျက်ဆီးဖို့ကြိုးစားပါတယ်။လမ်းမှာဖျက်တမ်းသွာလာတဲ့ကားတွေတွေ့ရင်ပြစ်ခတ်တိုက်ခိုက်တာလူတွေကိုကားပေါ်ကဆင်းစေပြီးကားတွေကိုမီးရှို့ဖျက်ဆီးပစ်တာစတာတွေလုပ်ပါတယ်။ဒီလိုလုပ်တဲ့အတွက်လဲတက်မတော်သားနဲ့ရဲတပ်ဖွဲ့ဝင်တွေနေမကပြည်သူတချို့ပါတေချေတန်ရာရပါတယ်။တိုက်ပွဲတွေကြောင့်လက်တလောမန္တလေးနဲ့တရုတ်နယ်စပ်မူဆယ်ကုံစီကူးတက်မှုရပ်တန့်သွားခဲ့တယ်လို့နယ်စပ်နေပြည်သူတွေလဲတဏီယာကနေတဏီယာမသွားရဲမလာရဲဖြစ်ကုန်ပါတယ်။တိုင်းသားတချို့ကိုယ့်ရဲ့ရွာကိုမနေနိုင်ပဲမူဆယ်လိုမြို့တွေစီဒုက္ခသည်တွေအနေနဲ့ရောက်ရှိလာကြပါတယ်။တချို့တွေကတော့တရုတ်နိုင်ငံဘက်ပြေးဝင်ခိုလုံကြပါတယ်။ပြောရရင်ဒီကန့်သက်စစ်ဆိုတာကြောင့်တက်မတော်ဘက်ကိုဒီလောက်ထိထိခိုက်ခိုက်မရှိပေမဲ့တာမန်ကုံတယ်ပွဲစားပြည်သူအများနဲ့ဒေသခံတိုင်းရင်းသားတွေအကြီးအကျယ်ထိခိုက်နစ်နာမှုရှိသွားစေတာပါ
တိုက်ပွဲကြောင့်အဓိကအကျတဲဖြစ်ပေါ်စေတာကတော့ပူပူနွေးနွေးရှစ်လသားအရွယ် NLD အစိုးရပါတိုင်းပြည်မှာစီးပွားရေးကလေးလနှစ်ကွင်းနေအရေးအစိုးရခေတ်တွေကထက်ဘဝအခြေအနေထူးခြားမလာသေးတဲ့လယ်သမားအလုသမားနဲ့အောက်ခြေလူဒန်းစားတွေကလည်းဆန္ဒပြပွဲတွေတစ်ချိတ်ချင်းဆင်နွှဲရခိုင်ပြည်နယ်မှာလဲမူဆလင်တွေရဲ့အကြမ်းဖက်ဆန့်ကျင်အုံကြွမှုနဲ့ရင်ဆိုင်နေရခြင်းအခုရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာစီးပွားရေးအသက်သွေးကြောလို့ဖြစ်နေတဲ့နေဆက်ကုံသွယ်ရေးကိုထိခိုက်နေတာစေတဲ့တိုက်ပွဲတွေကိုကြုံဆုံရတာဖြစ်ပါတယ်ပြောရရင် KIA နဲ့မဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုဟာတပ်မတော်ဘက်ကိုဖိအားပေးသလိုမဖြစ်စေဘဲပြည်သူလူထုရွေးကောက်တင်မြှောက်လိုက်တဲ့ငြိမ်းချမ်းရေးရဖို့ကိုလည်းအားကျိုးမှန်နဲ့ဆောင်ရွက်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုပဲအကြအတဲတွေ့စီတာပါ။တိုင်းပြည်မှာတည်ငြိမ်မှုမရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်။အဲ့လိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမလုပ်နိုင်ရင် NLD အစိုးရတည်ငြိမ်ရေးကိုထိခိုက်နိုင်ပါတယ်။တနည်းအားဖြင့်အရသာအစိုးရရဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးရည်မှန်းချက်ကိုအကြီးအကျယ်ထိခိုက်နစ်နာစေနိုင်ပါတယ်
။နောက်ပြဿနာတစ်ခုကတိုက်ပွဲတွေဟာတက်မတော်ကိုဖိအားမပေးနိုင်ုံမကတိုင်းပြည်မှာတက်မတော်အရေးပါကြောင်းအကြောင်းပြချက်ဖြစ်သွားစေမယ့်ကိစ္စပါတက်မတော်အနေနဲ့စစ်အင်အားတောင့်တင်းအောင်လုပ်ဖို့စီရေးဘတ်ဂျက်ပိုးပြီးသုံးဖို့လိုတဲ့ဆိုတဲ့အကြောင်းပြချက်ကောင်းကောင်းရရှိသွားစေမှာလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားဖို့နိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍကိုရှော့ချဖို့လိုအပ်တယ်လို့တိုင်းသားလက်နက်ကိုင်တွေဘက်ကယူဆတယ်ဆိုရင်ဖြင့်အခုတိုက်ပွဲတွေဟာအဲ့ဒီရည်မှန်းချက်ကိုပြောင်းပြန်အကျိုးသက်ရောက်မှုသာပေးပါလိမ့်မယ် KIA အပေါင်းဝင်တိုင်းသားလက်နက်ကိုင်တွေဟာသူတို့ရဲ့ရည်မှန်းချက်ဖြစ်တဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အစိုးရအဆက်ဆက်ကိုလက်နက်ဆွဲကင်ပုံကန်တိုက်ခိုက်နေရတာပါဆိုရင်ဒါကို ကိုမျိုးနွယ်တူတိုင်းရင်းသားတွေမှာအခြားတိုင်းရင်းသားတွေနဲ့ပြည်သူအားလုံးကပါယုံကြည်ထောက်ခံမှုရဖို့လိုပါတယ်။အခုမူဆယ်ဧရိယာကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေရဲ့ထောက်ခံမှုကျဆင်းသွားစေပါလိမ့်မယ်။အထူးသဖြင့်နေဆက်ကုံတဲ့စီးပွားရေးလမ်းကြောင်းကိုမှီပြီးအသက်မွေးဝမ်းကြောင်းလုပ်နေကြတဲ့တိမ့်နဲ့တန်းနဲ့ချီတဲ့ပြည်သူလူထုကြီးရဲ့မနစ်မြို့မထောက်ခံတဲ့ဒဏ်ကိုခံရပါလိမ့်မယ်။ဒီလောက်လားဆိုတော့မကတိပါဘူးလက်နက်ကိုင်တိုင်းသားအဖွဲ့တွေဟာရေရှင်မှာဖက်ဒရယ်ဒီမိုကရေစီစနစ်ကိုတွားကျင်ပါတယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့နီနီကက်ကက်ပူးပေါင်းဆောင်ရွက်တာမျိုး NLD အစိုးရရဲ့ထောက်ခံမှုရအောင်လုပ်တာမျိုးအကောင့်ထဲပေါ်ရပါမယ်အခုတိုက်ပွဲတွေနဲ့ပတ်သက်လို့ကတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လက်မခံပါဘူးဒေါ်အောင်ဆန်းစုကြည်ရဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့အပေါ်ယုံကြည်မှုကင်းမဲ့စေပါတယ်ဒါဟာကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူ
းနောက်ထပ်ရေးကြည့်တာတစ်ခုကတိုက်ပွဲတွေအပေါ်နိုင်ငံတကာရဲ့အမြင်ပါလက်ရှိတရုတ်အစိုးရကလည်းအခုတိုက်ပွဲတွေကိုမထောက်ခံပါဘူးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ညီညီညံဖြေရှင်းဖို့တောင်းဆိုနေသလိုပြဿနာအရရအတွက်အစိုးရနဲ့နီနီကကပ်ပူးပေါင်းဆောင်ရွက်နေတာကိုလည်းတွေ့ကြရမှာပါအခြေအနေအရရကိုခြုံငုံသုံးသပ်ကြည့်ရင် KYA ဥဆောင်တဲ့လက်နက်ကိုင်တပ်ဖွဲ့တချို့ရဲ့တရုတ်နယ်စပ်မှာဆင်နွှဲနေတဲ့ကန့်သတ်စစ်ပွဲဆိုတာတိုင်းသားတွေတကယ်လိုလားပါတယ်ဆိုတဲ့ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ရေးအတွက်ကောင်းကျိုးမပေးယုံတာမကနိုင်ငံရေးအရာအမျက်မထွက်အရှုံးသာပေါ်မဲ့လောက်ရမျိုးသာဖြစ်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာလဲဒီစစ်ပွဲနဲ့ပတ်သက်လို့ဘလို့အကြောင်းအရာတွေဆွေးနွေးကြမလဲဆိုတာနားဆင်ပါရှင်
မနင်္ဂနွေကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးနေရတာရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ် NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီလိုမတည်မငြိမ်အခြေအနေတွေကိုအောင်အောင်မြင်မြင်ထိန်းသိမ်းပြီးလူထုစီးပွားရေးအဆင်ပြေစားဝတ်နေရေးဖူလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုထိထိရောက်ရောက်ဆက်ပြီးပေါ်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်ကြပါသလားအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုရဲမင်းသဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ဒါမဲ့အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ရသည်ရှင်။အခုတော့ကြံနေသေးတဲ့အစီအစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်။ဂျပန်နိုင်ငံမှာရွှေအစ်စ်နဲ့လှုပ်ထားပြီးတော့ဒေါ်လာ2000လောက်တန်တဲ့ခရစ်စမတ်သစ်ပင်ကိုဝယ်ယူနိုင်ပါပြီ။အီဂျစ်နိုင်ငံမှာတော့ဖာရိုဘုရင်တွေလက်ထက်ကလိုစားတွေနဲ့ဆေးကုနေကြပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ပြပေးပါမယ်ရှင်။
ဩစတြေးလျနိုင်ငံစစ်တပ်မျိုးကထရိုဂါသိစာရုံမှာအနှစ်30အတွင်းပထမဆုံးအချိန်အချင်တာဆိုတဲ့ပူးတဲ့တူတဲ့ပြည့်စစ်စာတံတားလေး၃កောင်ရပ်ပိုင်းစီချပြီးတော့မတူတဲ့အမိ၃កောင်စီကမွေးဖွားလာပါတယ်။အချင်တာဒီစုတွေပါတဲ့ပြည့်စစ်စာတံတားလေးတွေဟာလူသားတွေရဲ့စောက်ရှောက်မှုအောက်မှာမျိုးပွားရခဲ့ပါတယ်။တဘာဝအတိုင်းတောတောင်တွေထဲမှာတော့ရှာပွေရခဲ့တဲ့ဒီတံတားလေးတွေဟာဥဥတဲ့ဩစတြေးလျနို့တိုက်တံတားအနွယ်ဝင်တွေဖြစ်ပါတယ်။ဖက်ကဲလို့ခေါ်တဲ့ဒီမွေးကင်းစာတံတားလေးတွေဟာဆယ်ရက်အကြာမှာဥကပေါက်တာဖြစ်ပြီးတော့ပတ်ဆက်အိမ်နဲ့တူတဲ့အမေရဲ့ရေခွေအရေပြားထဲမှာတစ်လလောက်ကြာအောင်သေဆောင်ထားတာပါ။ကမ္ဘာပေါ်မှာတခြားဘယ်နေရာမှာမှမရှိပဲဩစတြေးလျတိုက်ပါပဲတွေ့နိုင်တဲ့အခုလိုထူးခြားခြားတံတားတွေကတော့အများအပြားရှိပါတယ်ရှင်။
ခရစ်စမတ်အားလည်းရဲ့ရာသီအတွင်းမှာအိမ်နှစင်ဖို့ခရစ်စမတ်တစ်ပင်ရှာနေပါသလား။ဂျပန်နိုင်ငံတိုကျိုမြို့ကရွှေအစ်စ်နဲ့လှုပ်ထားတဲ့ခရစ်စမတ်တစ်ပင်တစ်ခုအကြောင်းကိုပြောပြပါမယ်။အဲဒီတစ်ပင်ဟာဒေါ်လာ2000လောက်တန်ဖိုးရှိပါတယ်။အမြင့်2မီတာလောက်ရှိပြီးတော့ရွှေကြိုးအစ်စ်တွေနဲ့တွဲတန်းထားပါတယ်။ဂင်ဇာရက်ကော့ကဂင်ဇာတနာကာဆိုင်ကြီးမှာပြသထားတဲ့ဒီခရစ်စမတ်တစ်ပင်ဟာ42ပေါင်လေးပြီးတော့ရွှေကြိုးပေါင်းအရှိပေ4000နီးပါးနဲ့ပြုလုပ်ထားတာပါ။ရွှေကြိုးတွေကလည်းတစ်ပင်ပုံစံတွဲတန်းထားတာပါ။ဝယ်မဲ့သူရှိမရှိမသိရသေးပေမဲ့ဆိုင်မန်နေဂျာကတော့ဂျပန်နိုင်ငံရဲ့ရွှေပရင်အတက်ကျွမ်းကျင်မှုကိုပြသလိုတဲ့အတွက်ဖန်တီးထားတာလို့ပြောပါတယ်ခင်ဗျာ
ကမ်ဘီယာနိုင်ငံမှာတော့ဒီကြောင်းတွေကိုထိထိကြိုက်ပွဲပြီးအများစုတောင်းနေကြပါတယ်။ကလေးမရတဲ့အမျိုးသမီးတွေကလေးရဖို့စီးပွားရေးသမားတွေအလုပ်ကိုင်ကောင်းစေဖို့ကလေးငယ်တွေရဲ့လက်အေးပြားထိတ်ဖြတ်တဲ့ပွဲတွေမှာကလေးငယ်ကိုအကာအကွယ်ပေးဖို့မိဘတွေကဆူတောင်းကြတာပါ။အခုရဲ့ပိုင်းတွေအထွန်းမှာတော့ရွေးကောက်ပွဲရှိတဲ့အတွက်နိုင်ငံရေးသမားတွေဟာရွေးကောက်ပွဲမှာအသာရဖို့အတွက်လာဆူတောင်းကြပါတယ်။ကျောင်းသားတွေကလည်းစာပွဲမှာကံကောင်းစေဖို့လာပြီးတော့ဆူတောင်းကြပါတယ်။ပြီးကျောင်းနေတဲ့ကံတွေကရေကိုယူပြီးချိုးကြပြီးတော့လူရဆုလည်းတောင်းကြတာရှိပါတယ်ရှင်။
ဒီကနိုင်ငံကိုင်ရိုမြို့မှာတော့ဟာရိုဘီယင်တွေလက်ထက်ကလေးကဈေးကုသနီတစ်မျိုးဖြစ်တဲ့စားတွေကိုသုံးပြီးတော့ကုသနေကြပါတယ်။ခိုဖိုစားကူလို့နာမည်ပေးထားတဲ့ဒီနေရာမှာလာရောက်သူတွေဟာတရားလာထိုင်ကြတာဖြစ်ပြီးတော့မကောင်းတဲ့စိတ်အညစ်အကြေးတွေကိုစားတွေကစုပ်ယူထားတယ်လို့ယုံကြည်ကြပါတယ်။ဂူထဲကိုဝင်လိုက်တာနဲ့ငြင်းညံအေးမြတာကိုခံစားရအောင်လုပ်ပေးထားပါတယ်။ဂူရဲ့အမိုးတွေနဲ့ကြမ်းကင်းတွေကိုလည်းစားတွေနဲ့အုပ်ထားတာဖြစ်ပါတယ်။ဂူထဲကအလင်းရောင်နဲ့ဂီတတန်တွေကိုလည်းစိတ်ငြိမ်းချမ်းစေဖို့နဲ့စိတ်ဖိစီးမှုလျော့နည်းစေဖို့ဖန်တီးထားတာပါ။လာတရားထိုင်သူတွေရဲ့ဖုန်းတွေကိုလည်းအဝင်ဝမှာထားခဲ့ရတာပါ။ဒီစားကူကိုစတင်ဖန်တီးခဲ့သူဂိုမာအယ်ဂိုရီဟာတက္ကသိုလ်မှာအီဂျစ်ဖာရိုဘုရင်တွေအကြောင်းလေ့လာခဲ့သူဖြစ်ပြီးတော့ရှေးဟောင်းအီဂျစ်လူမျိုးတွေစားကိုသုံးပြီးဘလို့ဆေးကုသခဲ့ကြသလဲဆိုတာကိုသင်ကြားခဲ့တာပါ။ဂူထဲမှာတရားထိုင်ဖို့အတွက်တစ်ကြိမ်ကိုလူ6ယောက်တစ်ပြိုင်တည်းဝင်နိုင်ပြီးတော့ပုံမှန်ဆိုရင်တော့တနအီလောက်ကြာတတ်ပါတယ်။ဝင်ကြေးအနေနဲ့တယောက်ကို $3လောက်ပေးရပါတယ်။တဦးတည်းတရားထိုင်ကျင်သူတွေအတွက်ကတော့တီးတန့်နေရအတွက်နောက်ထပ် $3အပိုကြေးပေးရပါတယ်ခင်ဗျာ
။ထူးခြားစံပြသတင်းများအစီအစဉ်ကိုမက်ခင်ဖြူရွေးနဲ့ကိုငိမ့်ညံ့တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။စီစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကမြန်မာတန်ရုံအပါအဝင်အထင်ကရနေရာတွေကိုတိုက်ခိုက်ဖို့စီစဉ်ခဲ့သူနှစ်ဦးကိုအကြမ်းဖက်မှုတိုင်ပြန်နှိမ့်နေရေးတပ်ဖွဲ့ကထပ်မံဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားရဲအဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုသွားပါတယ်ဘူဟီရန်အဂါကိုတော့အချေးပြည်နယ်မြောက်ပိုင်းမှာမနေ့စနေနေ့နှောင်းပိုင်းမှာဖမ်းဆီးနိုင်ခဲ့တာဖြစ်ပြီးစိုက်ဖူးဘာဟာရီကိုတော့ဘင်ထန်းပြည်နယ်မှာဒီကနေ့တနင်္ဂနွေနေ့ကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဖမ်းဆီးခဲ့တဲ့ဘုံပြုတ်လုသူလို့တန်တရားရှိထားသူရီယိုပရီတနာဝီဘာဝါကိုစစ်ဆေးမေးမြန်းမှုတွေကနေဒီလူတွေကိုအာဏာပိုင်တို့ရှာဖွေနိုင်ခဲ့တာလို့အမျိုးသားရဲတပ်ဖွဲ့ပြောခွင့်ရဘွိုင်းရာဖလီအာမာကပြောပါတယ်။ဖန်စီထားသူ၃စလုံးကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုတစ္ဆာခံသူတွေဖြစ်တယ်လို့လည်းဆွဆွဲသွားပါတယ်။ဖန်စီခံရသူတွေကသူတို့ဟာရိုဟင်ဂျာမွတ်စလင်တွေတိုက်ခိုက်ခံရမှုကိုလက်တုံ့ပြန်တဲ့အနေနဲ့မြန်မာကိုတိုက်ခိုက်လိုတာလို့ပြောတဲ့အကြောင်းလည်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဒါ့အပြင်အင်ဒိုနီးရှားလွှတ်တော်ရဲဌာနချုပ်နဲ့ရုပ်မြင်သံကြားဌာနတွေကိုတိုက်ခိုက်ဖို့လည်းစီစဉ်ခဲ့တယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကဒီကနေ့ပြောဆိုသွားပါတယ်ရှင်။ကျူဘာခေါင်းဆောင်ဟာဖီဒယ်ကက်စထရိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေထဲမှာတော့ဝန်내ကြေကွဲမှုတွေရောဝေဖန်မှုတွေရောရှိနေတာပါ။ဒါပေမဲ့လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူးထူးကတော့ဖီဒယ်ကက်စထရိုရဲ့တော်လှန်ရေးနောက်အာနာရှင်ကက်စထရိုရဲ့ကျူဘာပြည်သူတွေပေါ်ထားတဲ့မြစ်တမ်းနဲ့ဆောင်ရွက်ချက်တွေအတွက်ချီးကျူးဂုဏ်ပြုစကားပြောဆိုလိုက်တာကြောင့်ကနေဒါနဲ့အမေရိကန်နိုင်ငံရဲ့သမားတွေရဲ့ဝေဖန်မှုကိုခံနေရပါတယ်။
သတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်ထုတ်လင်းမယ့်အစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လင်းပေးမှာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.